Welcome to the Voice of America in Burmese.
ငါကကြမှာခင်ဗျာအမေရိကန်ပြည်တော်စုပေါ်ရှင်နယ်ဒီစီမြို့တော်ဒီအမေရိကန်တန်ကလေဂျူလိုင်လ30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဒိုင်နိုမီတာ38 32 51နဲ့လိုင်းလမီတာ190ဖြင့် VOA Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတစ်ပေါင်း COVID-19 ရောဂါကူးစက်ခံသူဥယျာဉ် 18 သန်းကျော်နဲ့သေဆုံးသူ 6,900 နီးပါးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်သူနဲ့သေဆုံးသူအများဆုံးရှိနေပြီးတော့ကူးစက်သူစုစုပေါင်း 4.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်အမေရိကန်မှာသေဆုံးသူအရေအတွက်ဟာ 3,000 ခွဲကျော်သွားပြီလို့ John Hopkins တက္ကသိုလ်ကမနေ့ကဖော်ပြပါဗျာ။California, Florida နဲ့ Texas လို့တချို့ပြည်နယ်တွေမှာတော့သေဆုံးမှုတွေဟာအပတ်စဉ်ဒါမှမဟုတ်နေ့စဉ်စံချိန်တင်တိုးနေတာဖြစ်ပါတယ်။ပြည်내တော်များများဟာစီးပွားရေးလုပ်ငန်းတွေအများပြည်သူစိတ်ဝင်စားမဲ့နေရာတွေကိုအချိန်မတိုင်ခင်ပြန်ဖွင့်ခဲ့ကြတယ်လို့ကျွမ်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။ဒါ့အပြင်ဗဟိုအစိုးရအဆင့်ကနေရှင်းလင်းပြတ်သားတဲ့လမ်းညွှန်ချက်တွေနဲ့အရေးယူမှုတွေမရှိတာကြောင့်ပြည်내အုပ်ချုပ်ရေးမှုတွေဟာသူတို့ဘာသာသူတို့အများပြည်သူအတွက်ကျွမ်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုထုတ်ခဲ့ရပြီးတော့ပြည်내တစ်ခုနဲ့တစ်ခုညွှန်ကြားချက်တွေကန့်သတ်ချက်တွေလည်းမတူဘဲဖြစ်ခဲ့ပါတယ်။ဒါ့အပြင်ကမ္ဘာတစ်ပေါင်းကတခြားနိုင်ငံတွေမှာလည်းရောဂါကူးစက်မှုတွေတိုးလာနေတာကြောင့်သူတည်သည့်တွေဟာကာကွယ်ဆေးထုတ်နိုင်ဖို့ကိုအပူတပြင်းလှုပ်ဆောင်နေကြပါတယ်။အမေရိကန်မှာသတ်မှတ်ထားတဲ့စံချိန်စံညိုးတွေနဲ့ပြည့်မီရဆိုရင်ယောဂါကာကွယ်ဖို့အတွက်စမ်းသပ်အသုံးပြုမဲ့ဆေးဝါးတွေကိုအရေးပေါ်အသုံးပြုဖို့ခွင့်ပြုသွားမှာဖြစ်တယ်ဆိုပြီးတော့အမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲဌာနကဝန်ထမ်းတွေကကြေညာထားပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်9ဦးတွေ့ရှိခဲ့တာကြောင့်ဒါဟာ3လအကြာမှာပထမဆုံးအကြိမ်ယောဂါပိုးပြန်ကူးစက်လာတာဖြစ်ပြီးတော့ကူးစက်မှုတွေဘလို့ဖြစ်လာသလဲဆိုတာခြေရာမခံနိုင်သေးဘူးလို့အာနာဘိုင်းကပြောပါတယ်။တိုင်းလက်ခရိုင်မှာတော့တယောက်နဲ့တယောက်ခက်ခေါကွာနေဖို့မဖြစ်မနေဖွင့်ဖို့မလိုတဲ့လုပ်ငန်းတွေကိုမဖွင့်ဖို့နဲ့လူ20ထက်ကျော်ကြီးမစုဝေးကြဖို့ကိုအမိန့်ထုတ်လိုက်သလိုဒနိုင်းမြို့နာကခရိုင်နေမှာလဲကန်းကြီးတွေကိုပိတ်လိုက်ပြီးတော့စီးပွားရေးလုပ်ငန်းတွေကိုလည်းကန့်သတ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လုပ်ငန်းတွေ14နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5000ကျော်ရှိတယ်လို့ဒီနေ့မှပြောပါတယ်။ဒါဟာအိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူတရက်ထဲ5000ကျော်တာပထမဆုံးအကြိမ်ဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း15,800ကျော်သွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်985ယောက်ရှိတာကြောင့်အခုဆိုရင်တနိုင်ငံလုံးမှာဗိုင်းရပ်ကြောင့်သေဆုံးသူဟာ3000ကျော်နီးပါးရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ပြည်ထောင်ငံမှာတော့ဒီနေ့မှာဗိုင်းရပ်ကူးစက်ခံသူ105ယောက်တွေ့ရှိခဲ့ပြီးတော့96ယောက်ကနိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်ကဖြစ်ပါတယ်။3ယောက်ကတော့လျောင်နှင်းပြည်နယ်ကဖြစ်ပြီးတော့1ယောက်ကတော့ဘေကျင်းကပါ။ကျန်တဲ့3ယောက်ကတော့ပြည်ပကပြန်လာတဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဗုဒ္ဓဦးနေကဗိုင်းရပ်ကြောင့်ထက်ကူးစက်သူ923ယောက်နဲ့သေဆုံးသူ73ယောက်ရှိခဲ့ပြီးတော့ဒါဟာတရက်ထဲမှာလည်းကူးစက်မှုအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။အခုဆိုရင်ဗစ်တိုးရီးယားပြည်နယ်မှာဗိုင်းရပ်ကူးစက်သူစုစုပေါင်း9900ကျော်နဲ့သေဆုံးသူ105ယောက်ရှိပြီးတော့တနိုင်ငံလုံးမှာတော့ကူးစက်သူဟာ16298ယောက်နဲ့သေဆုံးသူ189ယောက်ရှိပါတယ်။မဘုံမျိုးကတော့လက်ရှိဗိုင်းရပ်ကူးစက်မှုတွေအဓိကဖြစ်နေတဲ့နေရာပါပြည်내ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကတော့အခုလိုကူးစက်မှုတွေတိုးလာနေတာဟာဒေသခံတွေအနေနဲ့ယောဂါလက္ခဏာတွေပြနေတဲ့ကြားကပဲအလုပ်သွားတာတွေအပြင်သွားတာတွေဆက်လုပ်နေကြတာနဲ့တကြီးဆောင်ဆောင်ရေးကိစ္စတွေမှာယောဂါကူးစက်တာတွေကြောင့်ဆိုပြီးတော့အပြစ်တင်လိုက်ပါတယ်။အခုလောလောဆယ်မှာတော့မဲလ်ဘုန်းမြို့နဲ့မစ်ချယ်ရှာဆိုတဲ့နေရာမှာနှာခေါင်းစည်းတွေတပ်ဖို့ပြောထားပေမဲ့လာမယ့်တနင်္ဂနွေနေ့ကစပြီးတော့ပြည်내တစ်ခုလုံးမှာအပြင်ထွက်ရင်နှာခေါင်းစည်းတွေကိုမဖြစ်မနေတက်ကြဖို့ပြည်내ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကအမိန့်ထုတ်လိုက်ပါတယ်။ဒါပြင်မဲလ်ဘုန်းမြို့ပြည်ပမှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့လည်းဒီနေ့ကစပြီးအိမ်ကိုဧည့်သည်မခေါ်ဖို့တားမြစ်လိုက်ပါတယ်။မဲလ်ဘုန်းမြို့မှာလူတွေကိုအပြင်မထွက်ဖို့သတင်းပတ်6ပတ်မိန့်ထုတ်ထားပြီးတော့အခုဆိုရင်3ပတ်မြောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာ COVID-19 ရောဂါကယ်ဆယ်ရေးရမုံငွေအစ်စ်နဲ့ပတ်သက်ပြီးတော့ Republican တွေနဲ့ Democrat တွေလွတ်တော်မှာအခြေတင်ဖြစ်နေချိန်မှာပဲနိုင်ငံတော်ဘန်ချင်းငွေနဲ့အိမ်တွေဝယ်ယူပြီးတော့လာစင်ဘန်ကငွေမပေးနိုင်သူတွေပေးဖို့ကြံနေတာ $27.5 billion ကျော်ရှိတယ်လို့ကမ္ဘာလုံးဆိုင်ရာဗန်ဒါရေးကြံပေးအဖွဲ့ Star Resources နဲ့ Ross အဖွဲ့ကဗုဒ္ဓဦးနေကခန့်မှန်းလိုက်ပါတယ်။အိမ်ပေါ်ကနေနှင်မချဖို့ကတော့အစိုးရရဲ့ပြိပင်တားမြစ်ချက်မကြသေးခင်ကသက်တမ်းကုန်သွားပြီဖြစ်ပါတယ်။ဒီပြိပင်တားမြစ်ချက်ထပ်မချဖို့အစီအစဉ်တရက်ကိုအထက်လွှတ်တော် Republican အမတ်တွေဒီသတင်းမှတ်အတွင်းအဆိုပြုထားပါတယ်။အိမ်ပေါ်ကနေနှင်မချဖို့ကတော့အစိုးရရဲ့ပြိပင်တားမြစ်ချက်ကြောင့်အိမ်လာကမပေးနိုင်တဲ့အိမ်ပိုင်ရှင်၃ပုံတစ်ပုံဟာနေအိမ်တွေမှာဆက်နေခွင့်ရခဲ့ကြတာဖြစ်ပါတယ်။ဒါပြန်ဘိုးဆိုးရကနေအပတ်စဉ်ဒေါ်လာ600ပေးနေတဲ့အလုပ်လက်မဲ့အကျိုးခံစားခွင့်ဟာလည်းမနှက်ပြန်တောက်ကြနေမှာတက်တန်းကုန်တော့မှာဖြစ်ပါတယ်။ဒီကိစ္စကိုအများဆုံးအဖြစ်ရှင်းနိုင်ဘူးဆိုရင်တော့အင်ဂျင်မဲ့တဲ့သူတွေဟာဘယ်တော့မှမကြုံဘူးလားအောင်ကိုများလာမဲ့အခြေအနေရှိတယ်လို့ Public Justice Center ကရှေ့နေ John Pollock ကပြောပါတယ်။ပြီးခဲ့တဲ့ຫນွေဥပောင်းနဲ့ຫນွေရာသီကာလအတွင်းအလုပ်လက်မဲ့ဖြစ်မှုနှုန်းဟာ 1930စီးပွားပြက်ကကာလနောက်ပိုင်းတခါမှမကြုံဘူးလို့အောင်ကိုမြင့်တက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
။မင်္ဂလာပါရှင်။ကျမများသစင်အောင်ပါ။သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ရှင်။ဆန္ဒပြသမားတွေနဲ့ပြည်ထောင်စုရဲတပ်ဖွဲ့အကြားရုံးရင်းဆန့်ကပ်မှုတွေဖြစ်ပွားနေတဲ့ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့တွေကနေပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကြာတာပြင်းနေမှာစတင်ယူသိမ်းထွက်ခွာတော့မှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Kate Brown ကပြောပါတယ်။ပြည်ထောင်စုနဲ့ပြည်내အစိုးရတာဝန်ရှိသူတွေကြားသဘောတူညီချက်ရပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ Minneapolis မြို့မှာ African American လူမဲအမျိုးသား George Floyd ရဲလက်ထံမှာတိဆုံးခဲ့တာကိုစန့်ကျင်ဆန္ဒပြပွဲတွေ Oregon ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Portland မြို့မှာသတင်းပတ်အတောကြားဖြစ်ပွားနေတဲ့အတွက်ပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကိုဗဟုအစိုးရကစစ်လုခဲ့တာဖြစ်ပါတယ်။ American ဗဟုအစိုးရကဥပဒေစိုးမိုးရေးအတွက်ပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကို Portland မြို့ထဲမှာချထားဖို့လိုအပ်တယ်လို့ပြောပြီးတပ်တွေစစ်လုခဲ့တယ်လို့ပြည်내ခေါင်းဆောင်တွေကလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေတာကိုခွင့်ပြုထားတယ်ဆိုပြီးတော့အပြစ်တင်ခဲ့တာပါ။ Oregon ပြည်내အုပ်ချုပ်ရေးမှူး Brown ကတော့ပြည်ထောင်စုတပ်တွေဟာကြီးကျော်သိမ်းပိုက်ရေးတပ်တွေလိုအကြမ်းဖက်ပြုမှုတွေလို့ဗိုလ်ထုတ်ရေးကဝေဖန်ပြောကြားခဲ့ပါတယ်။ American ပြည်ရင်းလုံခြုံရေးဝန်ကြီးဌာနခေတ္တဝန်ကြီး Chad Wolf ကပြည်ထောင်စုတပ်ဖွဲ့တွေရုပ်သိမ်းမဲ့ရက်ကိုအတိအကျမပြောပေမဲ့လမ်းတွေပြန်ဖွင့်ရင်းနဲ့ပြည်ထောင်စုအစိုးရပိုင်းအဆောက်အုံတွေလုံခြုံရေးအတွေ့ပြည်နယ်နဲ့ဒေသဆိုင်ရာဥပဒေစိုးမိုးရေးအဖွဲ့တွေကတာဝန်ယူလိမ့်မယ်လို့ပြောပါတယ်ရှင်။American နိုင်ငံကဩဇာကြီးမားတဲ့နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Apple, Amazon, Facebook နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေဟာသူတို့အပေါ်မှာ American Congress ဟာဆွဆွေးထားတာတွေကိုဗုဒ္ဓဟူးနေ့ကပြုလုပ်တဲ့ကြားနာပွဲမှာခုခံကောက်ွယ်ပြောဆိုခဲ့ပါတယ်။အဲဒီကုမ္ပဏီကြီးတွေဟာဈေးကွက်ရှင်ပြိုင်မှုကိုခက်ခဲအောင်ပြုလုပ်မှုတခြားသူတွေရဲ့နည်းပညာအတွေ့အခေါ်တွေကိုခိုးယူမှုနဲ့ Conservative နိုင်ငံရေးအမြင်တွေကိုစင်စားဖြတ်တောက်မှုစတဲ့ဆွဆွေးချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။စီးပွားရေးလေဝကြီးအမှုတိုက်ဖြည့်ရေးကွန်ဂရက်ဆပ်ကော်မတီရှေ့မှောက်မှာအဲ့ဒီကုမ္ပဏီတွေကအကြီးအကဲတွေကဗီဒီယိုကတဆင့်ခုခံကောက်ွယ်ပြောဆိုရမှာ Amazon ကုမ္ပဏီအကြီးအကဲ Jeff Bezos ကသူ့ရဲ့ online ရောင်းဝယ်လုပ်ငန်းနဲ့ဈေးကွက်ကိုလွှမ်းမိုးထားတယ်ဆိုတဲ့ဆွဆွေးချက်ကိုခုခံကောက်ွယ်ပြောဆိုခဲ့ပါတယ်။ Google က Sundar Pichai ကတခြားကုမ္ပဏီတွေရဲ့နည်းပညာအတွေ့အခေါ်တွေကိုခိုးယူတယ်ဆိုတဲ့ဆွဆွေးချက်ကိုညှဉ်းဆန်ခဲ့ပါတယ်။ Google ဟာအထူးသဖြင့် Yelp ကုမ္ပဏီကနည်းပညာတွေကိုခိုးယူနေတယ်လို့ဆွဆွေးခံထားရတာပါ။ကြားနာပွဲမှာ Ohio ပြည်နယ်က Republican အမတ် Jim Jordan က Facebook နဲ့ Twitter အပါအဝင်နည်းပညာကုမ္ပဏီကြီးတွေဟာ Conservative နိုင်ငံရေးအတွေ့အခေါ်တွေကိုစင်စားဖြတ်တောက်နေတယ်လို့ဆွဆွေးခဲ့ပါတယ်။ American နည်းပညာကုမ္ပဏီကြီးတွေကတော့အဲ့ဒီဆွဆွေးချက်ကိုညှင်းဆိုတယ်လို့ American နိုင်ငံရေးကိုခြေလှယ်နေတယ်ဆိုတဲ့ဆွဆွေးချက်တွေကိုလည်းညှင်းဆိုခဲ့ပါတယ်။ဒီကုမ္ပဏီကြီးတွေကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိသူသမ္မတ Donald Trump ကလည်းကုမ္ပဏီကြီးတွေကိုထိန်းချုပ်ဖို့ Congress ဆီမင်းဥပဒေတွေမထုတ်ဘူးဆိုရင်သူ့ရဲ့သမ္မတအာဏာနဲ့အမိန်ထုတ်ပြန်မယ်လို့လည်း Twitter မှာရေးခဲ့ပါတယ်။American ဥပဒေပြုအမတ်တွေဟာစီးပွားရေးလေဝကြီးအုပ်မှုကိုတိုက်ဖြတ်ရမှာဥရောပကနိုင်ငံတွေလိုမဟုတ်ဘဲပြောင်းရနေလို့စီးပွားရေးလေဝကြီးအုပ်မှုဆန့်ကျင်ရေးဆိုင်ရာကျွမ်းကျင်သူတွေကဝေဖန်နေကြပါတယ်ရှင်။American အာကာသစူဇန်လေးလိုင်ရေး agency NASA ရဲ့မျိုးဆက်သစ်အင်္ဂါဂြိုစူဇန်လေးလိုင်ရင် Perseverance ဆိုဒီကနေ့ကြာတာပြင်းနေမှာ Florida ပြည်နယ် Cape Canaveral ကနေလွတ်တင်မှာဖြစ်ပါတယ်။အင်္ဂါဂြိုပေါ်မှာတရှိတဲ့တဝါရီရှိခဲ့သလားဆိုတာကိုဒီရင်ကိုအသုံးပြုစူဇန်လေးလာတော့ဖို့စီစဉ်ထားပါတယ်။ American ဒေါ်လာ 2.4 ဘီလီယံအကုန်ကျခံထားတဲ့ဒီရင်ရဲ့ကိုကြာတာပြင်းနေဒေသစံတော်ချိန်မနေ့9နာရီမိနစ်50မှာလွတ်တင်မှာဖြစ်ပြီးအင်္ဂါဂြိုပေါ်ကိုနောက်နှစ် February လလောက်မှာရောက်မယ်လို့မှန်ထားပါတယ်ကားတစီးရဲ့ရှိပြီးဘိန်း6ဘိန်းပါတဲ့ Perseverance အာကာသစူဇန်လေးလိုက်ရင်ကို Atlas 5 Rocket ဒုံးပျံနဲ့ပြစ်လွတ်မှာဖြစ်ပါတယ်အဲ့ဒီဒုံးပျံကို Boeing နဲ့ Lockheed Martin ကုမ္ပဏီတို့ပူးတွဲတည်ထောင်ထားတဲ့United Launch Alliance တည်ဆောက်ထားတာပါဒီရင်ငယ်နဲ့အတူ Ingenuity လို့အမည်ပေးထားတဲ့ရဟတ်ရင်ငယ်တစ်စီးကိုတည်ဆောင်သွားမှာဖြစ်ပြီးအနာဂတ်ကာလအင်္ဂါဂျိုခရီးစဉ်တွေအတွက်စူဇန်လေးလာမှုတွေကိုပြုလုပ်သွားမှာဖြစ်ပါတယ်အဲ့ဒီ Ingenuity ရဟတ်ရင်ငယ်ကိုမြန်မာနယ်ပေါ်အာကာသပညာရှင်ဒေါက်တာမီမီယာဦးဆောင်တဲ့အဖွဲ့ကဖန်တီးတည်ဆောက်ထားတာပါဒီကနေ့စူဇန်လေးလာရင်ကိုလွှတ်တင်ဖို့ရာသီဥတုအခြေအနေလေး80ရာခိုင်နှုန်းကောင်းမွန်တယ်လို့ခန့်မှန်းထားပါတယ်အင်္ဂါဂျိုဘောကို RS ဆိုပေါ်များနိုင်ငံနဲ့တရုတ်နိုင်ငံတို့ ကကျင်လွတ်ခဲ့တဲ့အာဂါသစူဇန်လီလာရီရင်တွေပြီးတဲ့နောက်အခုဒီ Perseverance နောက်ဆုံးတင်လွတ်တဲ့အာဂါသစူဇန်လီလာရီရင်ဖြစ်ပါရဲ့ရှင်။ American Congress လွတ်တော်မှာနှစ်ပေါင်းများစွာတာဝန်ထမ်းခဲ့တဲ့ထင်ရှားတဲ့ဒီမိုကရက်အမတ်တူဦးလည်းဖြစ်ပြည်သူ့အခွင့်အရေးခေါင်းဆောင်တူဦးလည်းဖြစ်တဲ့အောက်လွတ်တော်အမတ် John Lewis ရဲ့ဇာပနာကိုဒီကနေ့ကြာသပတေးနေ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့အောက်မေ့ပွဲအခမ်းအနားပြီးမှကျင်းပမှာဖြစ်ပါတယ်။ဇာပနာအခမ်းအနားကိုတမရဟောင်းတွင်ဖြစ်တဲ့ Barack Obama, Bill Clinton နဲ့ George W. Bush တို့တက်ရောက်လိမ့်မယ်လို့မျှော်မှန်းထားပြီးတမရဟောင်း Obama ကအမှတ်တရစကားပြောပေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒီဖျားချောင်းက Dr. Martin Luther King Jr. တရားဟောပြောခဲ့တဲ့နေရာလေးဖြစ်ပါတယ်။ဒီနောက်မှာ Lewis ရဲ့ရုပ်အလောင်းကို Atlanta မြို့ South View တင်ကြိုင်းမှာမြေမြုပ်တကြူဘူးစီစဉ်ထားပါတယ်။အသက်80ရှိပြီဖြစ်တဲ့ Lewis ဟာဇူလိုင်လ18ရက်နေ့က Pancreas Cancer ရောဂါနဲ့သေဆုံးခဲ့တာပါ။လွှတ်တော်အမတ် Lewis ဟာ American Congress လွှတ်တော်မှာ Georgia ပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်အဖြစ်1989ခုနှစ်ကစလို့ကွယ်လွန်ချိန်အထိ33နှစ်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်။တော်တာရှင်များရှင်ကြာတာပြင်းနေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုစနစ်နဲ့ပတ်သက်လို့ဆိုရင်ကြောင်းကုလသမဂ္ဂကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအပေါ်ကျန်းမာရေးဝန်ထမ်းတွေရဲ့သဘောထားတုံ့ပြန်ချက်တွေကိုပြောပြပေးပါမယ်ကျွန်မစုစုပါ။အရှိတောင်အာရှနိုင်ငံတွေမှာ COVID-19 ကြောင့်တက်ရောက်မှုလို့အမည်ပေးထားတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကာယောဂါကာလမြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုအခြေအနေနှိမ့်ကြတဲ့အပေါ်ဆိုရင်ကြောင်းဖော်ပြထားတာပါ။ COVID-19 ကာယောဂါမတိုင်ခင်ကတည်းကပြည်ပခါတွေနဲ့သဘာဝဘေးအန္တရာယ်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအတဲတွေချုပ်နေရတဲ့နိုင်ငံတစ်နိုင်ငံအဖြစ်စိုးရိမ်စရာတွေရှိနေတယ်လို့ဆိုထားပါတယ်။ကယောဂါကာလစင်နာဝန်ထမ်းအကူအညီပေးနေတဲ့ Community Fever Clinic Network ကဒေါက်တာတက်လွင်ကတော့ကျန်းမာရေးဆောင်ရှားမှုအားနည်းချက်တွေကြောင့်အရေးပေါ်အခြေအနေနဲ့ကြုံရတဲ့အခါမျိုးမှာအခက်အခဲတွေပိုကျုံရတယ်လို့ VOE ကပြောပါတယ်
။ဒီ COVID ကာလအတွင်းမှာဆိုလည်းကျွန်တော်တို့ကဒီကအိပ်ချက်တိုင်းနဲ့ဆံရတာပဲပေါ့။အဲတော့ Social Distancing တို့ပါလို့ဒီစိတ်ချရဲဆံနေနဲ့ချင်းရင်လာလို့တွေ့မယ်။အလောက်ခင်မှာလည်းဒီအန်ရှိမယ်ကျွန်တော်တို့ကျန်တဲ့ဟိုပေါ့လူများကြီးစုဝေးနေရတော့မှကျူးကျော်တဲ့လူနေရာမျိုးတွေပါနေကြတယ်။အဲလိုကိစ္စမျိုးမှာဆိုအိပ်ချက်တိုင်းတွေကများတာပဲပေါ့နော်။ကျမ၏ဝင်တဲ့ဘက်ကိုကြည့်လိုက်မယ်ဆိုရင်ကျမ၏ဝင်တဲ့အင်အားနေတာတော့အမှန်ပဲ။အဲ့တော့ fever clinic ကြီးကျွန်တော်တို့ဖွင့်ပြရတဲ့အကြောင်းရင်းလည်းပြီးတော့အဲ့ဒါပဲပေါ့
။မြန်မာနိုင်ငံမှာလူဦးရေတသောင်းလောက်အတွက်စေယုံမှာလူနာကရင်ကိုလုံးနှုံတာရှိပြီးကဘာပေါ်မှာကျမ၏ဆောက်ရှောက်မှုအဆင့်အနှိမ့်ဆုံးစီးရင်ဝင်နိုင်ငံတိုင်းနိုင်ငံအဖြစ်ရှိနေစေဖြစ်ကြောင်းလည်းကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အရှိတောင်အာရှ17နိုင်ငံမှာမြန်မာနိုင်ငံဟာသွားဖွားသူနာပြုအနည်းဆုံးနိုင်ငံတိုင်းနိုင်ငံအဖြစ်အဆင့်10မှာရှိနေပြီးဖိလစ်ပိုင်ကတော့အဆင့်17နဲ့အောက်ဆုံးမှာရှိနေတယ်လို့စင်ကာပူနိုင်ငံကတော့ထိပ်ဆုံးနေရာမှာရှိနေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနိုင်ငံလုံးအတိုင်းအတာနဲ့စေယုံပေါင်း1168ယုံအပါအဝင်ကျန်းမာရေးဌာနခွဲပေါင်း1990ရှိနေပြီးစေပေကန်ကတော့254ခုရှိပါတယ်။ကလေးအထူးကုဆရာဝန်ကြီးပါမောက်ခဒေါက်တာဆုံးဝင်းကတော့မြန်မာနိုင်ငံမှာကျန်းမာရေးဆောက်ရှောက်မှုတွေနဲ့ကျန်းမာရေးပညာပေးရေးလုပ်ငန်းတွေမှာအနှဲချက်တွေရှိနေတယ်ဆိုတာကိုလက်ခံပေးမယ်လက်တလောကြုံနေရတဲ့ကာယောဂါနဲ့ပတ်သက်လို့ရင်းဆိုင်ဖြစ်ရှင်းမှုတွေမှာတော့အားရစရာကောင်းတယ်လို့ပြောပါတယ်
။ကျန်းမာရေးပြဿနာရောရှိပါတယ်ကျွန်တော်တို့ကျန်းမာရေးဘတ်ဂျက်ရလုံလောက်တာဒီကျန်းမာရေးဝန်ထမ်းတွေကနေတာတော့ကျွန်တော်တို့ရဲ့ဒီလေးသိကြောင်းလုံးလို့တော့ဒီဇာတွေကပတ်ဝန်းကျင်နိုင်ငံတွေအချို့နဲ့ဆိုင်တော့နေရာမကောင်းတာတွေရှိတယ်အချို့တက်လည်းကောင်းတာရှိတယ်ပေါ့နော်ငါမလို့ရှိပါအဲဒီပြဿနာလေးတော့ရှိပါဒီအရေကျွန်တော်တို့ရှင်းနေရပါလေသို့တော်ဒီ COVID ကိုကန်တယ်ဘုန်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီကိုမကောင်းလို့ပြောကျွန်တော်တို့လက်မခံနိုင
်ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာပဲလက်နက်ကင်ပြိပခါတွေရှိနေတယ်ရခိုင်ပြည်နယ်လိုဒေသမျိုးတွေမှာယောဂါကူးစက်မှုထိန်းချုပ်ရေးနဲ့နောက်ဆက်တွဲလူမှုစီးပွားရေးအကျက်အတဲတွေဂျုံရနိုင်တယ်လို့ကာယောဂါထိန်းချုပ်ဖို့ကြိုးစားနေတဲ့အချိန်မှာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့အတူငြိမ်းငြိမ်းရေးနဲ့လုံးယုံကြီးဆိုင်ရာစိုးရင်စရာတွေလည်းရှိနေတယ်လို့သတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပြီးအသွမ်းလာတွေပိတ်ဆို့နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါစီရင်သိမှမှုတွေကြုံရတဲ့ရခိုင်ပြည်နယ်မှာဒီနေ့မှလည်းတိုက်ပွဲတွေဖြစ်ပွားခဲ့လို့ရင်သွန်းလာတွေပါပိတ်ဆို့ကုန်ပါတယ်။ဒီနေ့မနေ့အစောပိုင်းမှာပဲမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့မြောက်ဦးမြို့နယ်အုပ်ဖို့ကန်ရွာကြားမှာတိုက်ပွဲဖြစ်ခဲ့တဲ့အချိန်လေးကိုတော့အုပ်ဖို့ကန်ရွာသားသူကအခုလိုပြောပါတယ်
လေမိုးလဲခါကြောင်စားတက်တာတုံပြိုဝိုင်းမှာမြောက်ဦးနယ်အုပ်ဖို့ကန်ကြားတဝိုင်းမှာဖြစ်တာဒီလိုပြန်နေပြန်ကြတယ်အခုဆိုနေတာဒီတနားကြီးကျော်လောက်မှတင်းတယ်
မြောက်မြို့နယ်မှာဒီနေ့အစောပိုင်းကတပ်မတော်စစ်ကြောင်းနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေရခိုင်လက်နက်ကိုင်ဖွဲ့ပြောခွင့်ရခိုင်တုခကလည်းအတည်ပြုပါတယ
်ဒီနေ့ဇူလိုင်လ30ရက်ဒီမနေ့9နာရီကျော်လောက်မှာမြောက်ဦးမြို့နယ်ဝေတာလီရွာဘက်ကနေပြီးတော့ရှီတက်လာတဲ့ဒီမြန်မာစစ်တပ်ရဲ့အင်အား40ကျော်လောက်ပါတဲ့စစ်ကြောင်းနဲ့ဝေတာလီနဲ့အုပ်ဖို့ကန်ရွာကြားကာလမာနဲ့ဒီရထားလမ်းကြားမှာတိုက်ပွဲဖြစ်တာရှိတယ်ဗျ။ဆိုတော့အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကထိခိုက်အကြဆုံးတွေတော့များတယ်ဗျ။ဟိုအဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုဒီမြောက်ဦးမြို့ဘက်ကနေပြီးတော့စစ်ကူလာတဲ့အင်အား80လောက်ပါတဲ့မြန်မာစစ်တပ်ရဲ့စစ်ကြောင်းနဲ့ဒီအပေါင်းတို့စစ်အထက်နားမှာတိုက်ပွဲဖြစ်တာရှိတယ်။အဲ့မှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့နော်။နေ့တွေ2နာရီခွဲလောက်မှာရဟရဲ့နှစီနဲ့လာပြီးတော့မှစစ်တပ်နဲ့ရော့ကက်တွေနဲ့နေပြီးတော့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ပြီးတော့ဟိုပြစ်ကူပေးတာရှိတယ်
။တိုက်ပွဲတွင်မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေများပြားကြောင်းလဲအေပြောခွင့်ရသူကပြောဆိုခဲ့ပေမဲ့တီးခြားတီးပြုတ်လို့တော့မရပါဘူး။တိုက်ပွဲဖြစ်ပွားပြီးနောက်အနီးနားတစ်ဝိုက်မှာတပ်မတော်ကရှင်းလင်းရေးလှုပ်ဆောင်နေလို့ကားတွေသွာလာခွင့်မရပဲပိတ်မိနေခဲ့တယ်လို့လဲမြောက်ဦးမြို့ခံကူပါကျော်ကပြောပါတယ်
။ကားတွေကကျောက်တို့ကနေလို့မြောက်ကလာတဲ့ကားတွေမြောက်ကနေကြီးကျောက်တို့သွားတဲ့ကားတွေအစ်ဆုံးနေတယ်လေ။ဟိုမတော်ရဘူး။ဘုဒ္ဓတိတန်းစီလို့ပဲခင်ဗျာ။
ဒီကနေ့မနေ့မှာလဲမင်းပြမြို့နယ်စိုင်းဖို့ကူနီအုပ်ပုံသာဘက်မှာလဲနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွေရခိုင်တုခါကပြောပါတယ်။တမတော်ပြောခွေရဘုံမကျုပ်စော်မင်းထွန်းကတော့ဒီမနေ့မြောင်းမြို့နယ်ဘက်ကတိုက်ပွဲအခြေအနေကိုမသိရှိသေးပေမဲ့မနေ့ကဗုဒ္ဓတော်မြို့နယ်ဘက်မှာတမတော်နဲ့အေးဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
။ဒီမနေ့ဆိုတော့ကျွန်တော်လည်းတည်ပြီးပြမနေ့တုန်းကတော့ကျွန်တော်တို့ဒီကောင်းပစွာဘက်မှာတော့ဖြစ်ခဲ့တာရှိပါတယ်။ကောင်းပစွာဘက်ကတော့ဗုဒ္ဓတော်ရဲ့မြောက်ချမ်းဘက်ပေါ့။အဲဒီမှာတော့ဒီနေ့လည်းခိုင်လာမှာထိပ်တင်မှုတစ်ခုဖြစ်ခဲ့တာရှိတယ်။ကျွန်တော်စီရတာရရှိရတယ်နည်းနည်းရှိပါတယ်ဗျ။
ရခိုင်ပြည်နယ်မှာတပ်မတော်နဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အေအဖွဲ့ပါဝင်မြောက်ပိုင်းမှာမိတ်သုံးဖွဲ့ကတော့ရှေးလက်ထဲကျင်းပဖို့ရှိတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံကိုဆက်ရောက်ဖို့ဆန္ဒရှိကြောင်းမကြာသေးခင်ကပဲပူးတွဲကြေညာထားပါတယ်။ပြီးခဲ့တဲ့ဇွန်လဇန်တုန်းကလည်းနိုဝင်ဘာလထဲရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အချိန်မှာအပြစ်ခတ်ရက်စဲဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မှာတိုင်းဒေသနိုင်ငံရဲ့တမတ်တရှိုမူလပါတီတွေကထွက်ခွင့်ပြရသေးတာကြောင့်နိုဝင်ဘာလထက်ကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အခက်တွေ့နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ကလည်းနောက်ထပ်ခွင့်တင်ထားပေမဲ့တရင်ဝင်ခွင့်မပြုသေးတာကြောင့်လက်ရှိလွှတ်တော်ကိုယ်စားလှယ်တဲ့ပါဝင်ရခိုင်တိုင်းဒေသနိုင်ငံရဲ့တမတ်တရှိုလာမယ့်ရွေးကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ရှင်ပြိုင်ရမယ့်အလားအလာရှိနေပါတယ်။ကြောက်ပြူမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်းဟာဆိုရင်လည်း MP ပါတီကလည်းနောက်ထပ်ခွင့်ပြရသေးတာကြောင့်ရွေးကောက်ပွဲဝင်ရဲ့အခက်အခဲဖြစ်နေတယ်လို့ပြောပါတယ်
ဟုတ်ကဲ့ကျွန်တော်ကတော့ဟောမှာ ND ပါတီမှာတော့ကျွန်တော်ကလည်းကြားပြီးကြားတော့ကြားပြီးဒါပေမဲ့သူတို့ကလည်းဆက်စပ်မပြုဘူးဆိုရင်ပြောရဲဒါပေမဲ့ ND ပါတီမှာကဆက်စပ်ပေးတဲ့လူတွေလည်းရှိနေတယ်အများကြီးမြန်မာကဒီနေ့ကတော့ကိုယ်နဲ့ဥကျော်လင်းတော့ဒီကုန်းမြို့နယ်ကဒီနေ့ကတော့ကိုယ်နဲ့ဥညာတန်းနဲ့ဆိုပြီးတော့ဆက်စပ်ပေးဆိုတဲ့ကတည်းကပါတီရဲ့ ND ပါတီရဲ့မူဝါဒကလူကိုလိုက်ပြီးကြောင်းနေတယ်လို့ဖြစ်နေတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကတော့ဆက်စပ်မပေးဘူးကျွန်တော်တို့ကတော့ဆက်စပ်ပေးမှာမဟုတ်ဘူးသိချင်တယ်ဆိုရင်ကျွန်တော်တို့ကဆက်စပ်ပေးဘူးဆိုရင်တော့ကျွန်တော်တတိပေါက်လည်းနေပြန်ရမယ်တဘောမျိုးလို့မြင်နေတယ်
ကျောက်ပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်းဟာ MP ပါတီကနှုတ်ထွက်ခွင့်တောင်းထားပြီးနောက်နိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်နဲ့ရေးယူခံရပြီးအခုခါထောင်ကျခံရတဲ့ဒေါက်တာအေးမောင်ဦးဆောင်ပြီး2019ခုနှစ်မှာတည်ထောင်ထားတဲ့ရခိုင်ဦးဆောင်ပါတီ AFP ကပူးပေါင်းပါဝင်နေတာပါအခုဆိုရင်ရခိုင်ပြည်နယ်မှာအဓိကအင်အားကြီးပါတီဖြစ်တဲ့ MP ကလည်းခွဲထွက်ပြီးတည်ထောင်ထားတဲ့ရခိုင်ဦးဆောင်ပါတီ AFP နဲ့ရခိုင်ဒီမိုကရေစီအဖွဲ့လျှောက်ရခိုင်ဒီမိုကရေစီအဖွဲ့လျှောက်ပါတီ AD တို့လည်းရွေးကောက်ပွဲမှာရှင်ပြိုင်ဖို့ပြင်ဆင်နေကြပါတယ်ဒါပေမဲ့ AD ပါတီမှာလည်းကိုယ်စားလှယ်တရှုဟာမူလ MP ပါတီကနှုတ်ထွက်ခွင့်မပေးတာကြောင့်တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲမှာရှင်ပြိုင်ရမယ့်အလားအလာရှိနေတယ်လို့အဲဒီပါတီပြောခွင့်ရဦးမျိုးကျော်ကပြောပါတယ်
။အေးနှုတ်ထွက်ခွင့်တောင်းထားတဲ့ဟာကြီးတော့ရှိရယ်။ဒါပေမဲ့အခုကပါဟောင်းလဲဆိုတော့ဒီကဲရဲ့ရှေ့ကြောင့်မှဆုံးဖြတ်ရရရှိဒီကနှုတ်ထွက်ခွင့်မပေးတဲ့အတွက်မှာကျွန်တော်ပါတီ ကိုယ်စားလှယ်အနေနဲ့ဒီလိုကြံလို့ရမှာမဟုတ်ဘူး။တတိပုဂ္ဂလအနေနဲ့တော့ဟောကြံမှာဆိုကြံခွင့်ရှိမှာဆိုတဲ့အမိသားဖြစ်နေမှာ။အဲမဝင်ကြံနိုင်ဘူးဆိုတော့တချို့ဟာတွေကကျွန်တော်တို့ဘာကြည့်ဒီဆောက်ပြီးသားအချိန်ကြီးမဖြစ်သေးဘူးလေ။အဲ့တော့အဓိကအဆင့်ကတော့ကျွန်တော်တို့ကတော့ကြောက်ဖြစ်တိုင်းကံရဲဖြစ်အောင်နဲ့ကျွန်တော်တို့ဘဟုဌာနချုပ်ရှိတဲ့ကြောက်တော်မျိုးလိုကနေပြီးတော့ဒီကောက်ပေါ်မှာဝင်ရောက်ရှိနိုင်တော့ဖြစ်ပါတယ
်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကလည်း MP ပါတီကနှုတ်ထွက်ခွင့်မပေးတာကြောင့်လက်နက်ရွေးကောက်ပွဲမှာရခိုင်တိုင်းသားရဲဝန်ကြီးနေရာကိုတတိပုဂ္ဂလတင်နဲ့ဝင်ရောက်ရှင်ပြန်တော့မှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရခိုင်မျိုးသားပါတီကတော့ပါတီကနှုတ်ထွက်ခွင့်တင်ထားတဲ့သူတွေကိုလက်ရှိလွှတ်တော်ကိုယ်စားလှယ်တက်တန်းကုံမှနှုတ်ထွက်ခွင့်ပေးမယ်ဆိုပြီးတော့ပြည်ထောင်မေလကွန်ပိုင်းကကျင်းပပြုလုပ်ခဲ့တဲ့ပါတီညီလာခံမှာဆုံးဖြတ်ထားပါတယ်။လက်နက်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းကနေရာတချို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနေနဲ့ဝင်ရောက်ရှင်ပြန်မှာမဟုတ်ကြောင်းပြောဆိုထားတာကြောင့်ဒေသခံနိုင်ငံရေးပါတီတွေအတွက်အခွင့်အလမ်းဖြစ်နိုင်တယ်လို့ခန့်မှန်းထားရှင်ပါပဲ။ရခိုင်တိုင်းသားနိုင်ငံရေးသမားတွေကြားအခက်အခဲတွေကြုံတွေ့နေရတာပါ။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့လာမယ့်ရွေးကောက်ပွဲမှာဒေသခံနိုင်ငံရေးပါတီတွေအနိုင်ရနိုင်တဲ့အလားအလာတွေရှိနေပေမဲ့စိန်ခေါ်မှုတွေလည်းရှိနိုင်တယ်လို့သုံးသပ်ပါတယ်
။ရခိုင်ပြည်နယ်မဲဆန္ဒနယ်ပြည်မှာတော့ဟိုရွေးကောက်ပွဲကိုဘယ်နှမျိုးနဲ့ကျင်းပနိုင်မလဲဆိုတာစောင့်ကြည့်ရအောင်ပဲလို့ထင်တယ်။အဲ့တော့ဒီရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်တဲ့မြို့နယ်များရင်တော့ရခိုင်မျိုးသားပါတီတွေအနေနဲ့အများစုအနိုင်ရဖို့အလားအလာများတယ်လို့ယူနေတယ်။အဲအထူးသဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာနော်ဒီရခိုင်မျိုးသားပါတီတွေကအားကောင်းတဲ့အခါကျတော့အဲရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်မှာနော်ရခိုင်မျိုးသားပါတီတွေရဲ့ဟိုအနိုင်ရမှုကပိုပြီးတော့များနိုင်တယ်လို့ယူနေတယ်။နောက်တစ်ချက်ကတော့ဒီရခိုင်တိုင်းရင်းသားပါတီရှားမှာနော်ဟိုညီညီမျိုးမျိုးနဲ့ညီတိုင်းဆွေးနွေးပြီးတော့ရွေးကောက်ပွဲဝင်နိုင်တယ်ဆိုရင်တော့ရခိုင်ပြည်နယ်တစ်ခုလုံးမှာနေရာအများစုအနိုင်ရဖို့အတွက်လားလာများလိမ့်မယ်လို့မြင်တယ်ဒီရခိုင်ပါတီတွေအချင်းချင်းထိတ်တိုက်ရှင်ပြိုင်မှုမြင့်မားရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကမဲဆန္ဒနယ်တွေမှာတော့မှရှင်ပြိုင်မှုဟာအကျိတ်နယ်ဖြစ်လာလိမ့်မယ်လို့မြင်တယ်
ပြည်ထောင်စုနဲ့ရွေးကောက်ပွဲမှာတော့ရခိုင်ပြည်နယ်မှာကိုယ်စားလှယ်နေရာပေါင်း90ကျော်နဲ့ရခိုင်မျိုးသားပါတီ ANP ကကိုယ်စားလှယ်နေရာ45နေရာနဲ့အများစုအနိုင်ရခဲ့တာပါ။ဒါပေမဲ့လည်း2008ဖွဲ့စည်းပုံရှေ့ခံဥပဒေအရကိုယ်စားလှယ်နေရာအများဆုံးအနိုင်ရခဲ့ပေမဲ့လည်းပြည်နယ်စုရဖွဲ့ခွင်တော့မရခဲ့ပါဘူး။ကျွန်တော်တက်နိုင်ပါခင်ဗျာ။ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ။
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာဝိုင်းလိပ်စာက VOA မြန်မာဝိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်ကိုဗစ် -19 ကပ်ရောဂါကာလကန့်သတ်မှုတွေကြောင့်အခက်အခဲတွေကြောင့်မလေးရှားကနေမြန်မာနိုင်ငံကိုတရားမဝင်လမ်းကြောင်းတွေကနေတဆင့်နေရပြန်လာသူတွေကိုတောင်းမြို့မှာဖမ်းဆီးခံနေရတဲ့အကြောင်းပြောပြပါမယ်ကျမအေးမှာပါမလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်မှုတွေနဲ့အဖမ်းဆီးတွေကြောင့်အလုပ်လက်မဲ့တွေဖြစ်နေကြရပြီးစာဝင်နေရေးအခက်ကြုံနေရသလိုအဖမ်းဆီးတွေလည်းရှိနေတာကြောင့်မြန်မာနိုင်ငံသားတွေဟာနှီးမျိုးစုံသုံးပြီးနေရက်ကိုပြန်လာနေကြတာပါဒီထဲကမကြသေးခင်ကပြန်လာကြတဲ့မြန်မာနိုင်ငံသား၉ဦးဟာလည်းကော့တောင်းမြို့မှာဖမ်းဆီးခံရတယ်ဆိုပြီးလုံသမားရေးလှုပ်ရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကော့တောင်းမြို့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကပြောပါတယ်နေရပြန်လာသူတွေထဲမှာလူမောင်ခိုးတွေကိုငွေကြေးပေးပြီးတရားမဝင်လမ်းကြောင်းတွေကနေပြန်လာသူတွေရှိနေတယ်လို့လည်းဦးမိုးဝေကပြောပါတယ်
ဒီမပီးသေးဘူးသူတို့ခဏရာကြီးပြေးပြေးထားတာရှိတယ်။ချုပ်ခန်းထဲမှာတော့မဟုတ်ဘူး။ဒီခမ်းမမှာပဲအာကစားခမ်းပုတ်ပြင်းအာကစားခမ်းမှာထားရတယ်။သူတို့သေချာဆွနေတယ်ဒီကိစ္စကဟုတ်ကဲ့မပီးသေးဘူး။တဲ့သူတို့ကတော့အလုံးပိတ်လိုက်ရတာပေါ့နော်။သူတို့ပြောတာအလုံးလက်မဲ့လေးဖြိုးရတယ်။ပြီးတော့အလုံးဟိုရှိစစ်တော်လို့မရတဲ့အခက်အခဲတွေကြောင့်သူတို့နေဖို့ကဆင်မပြေတဲ့တွေ့သူတို့ကဒီပွဲစားတွေနဲ့ချိန်ပြီးတော့လာကြတာခင်ဗျာ။သူတို့ပြန်ရောက်လာဆိုတော့ပွဲစားအနေနဲ့တစ်ဆက်ပြန်ရောက်လာတယ်မလေးရှားရင်ပြန်ရောက်လာတဲ့အချိန်မှာသူတို့ကတော့ ringgit 1200ပေးရတယ်လို့ပြောတယ်။ချို့ကလည်း1400
ချိုးလည်းထောက်မရချိုးလည်းထောက်ချောက်ရအခုပြီးခဲ့တဲ့ခေါင်းပြန်လာပြန်လာတဲ့အုပ်စုမှာထောက်လေးရပါတယ်အခုနောက်ဆုံးအတော့ပြန်လာသူတွေကတော့ကွာလာလမ်ပူကခနဲ့ဦးပြည်နယ်ကနှစ်ဦးလို့လည်းပြောပါတယ်နေရပြန်ဖို့လူမောင်ကိုပွဲစားတွေကိုမလေးရှားရင်းခွင့်ဝင်2000ပေးခဲ့ရပြီးမလေးရှားနိုင်ငံကနေတဆင့်ထိုင်းနိုင်ငံဆက်ကြုံခရိုင်ကိုလှေလန်းနဲ့လာကြတယ်လို့အဲဒီကနေတဆင့်ရနောင်းနယ်ဆက်ပါချ
ကျွန်တော်ကလာမှာမလေးရှားရောက်မြန်မာနိုင်ငံသားတွေနေရာပြောင်းခြင်းတွေကြတဲ့အတွက်မြန်မာတန်ရုံကိုဆက်သွယ်အကြောင်းကြားရတာတွေရှိပေမဲ့လည်းကြံ့ကြာမှုတွေရှိနေတာပါဒီအတွက်တရားမဝင်လမ်းကြောင်းတွေကနေမြန်မာနိုင်ငံကိုပြန်လာနေကြရတာကနေဒီလာထဲမှာပဲကော့တောင်းမြို့မှာဖမ်းဆီးခံရသူ20ကျော်အထိရှိနေပြီလို့လည်းဥမိုးဝေကပြောပါတယ်သူတို့မလေးရှားရင်တစ်စက်မှာသူတို့ကလေနဲ့သူလန်ကာဝီလန်ကာဝီရရင်စက်မှာ
ဒီလာတဲ့မှာဆိုရတော့ကျွန်တော်ရောင်းမဲ့စေကျော်လာတော့ရှိရှိုးများနဲ့မလေးရှားကနေမြန်မာနိုင်ငံကိုပြန်ရောက်လာကြသူတွေကိုတော့ကျမရေးစစ်ပြီးစောက်ကြီးစခန်းတွေကိုပို့ဆောင်ထားပါတယ်ဇူလိုင်လ30ရက်နေ့မနေ့ပိုင်း မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမလေးရှားနဲ့ထိုင်းနိုင်ငံကပြန်လာသူနှစ်ဦးမှာကိုဗစ်
19ရဲ့မြို့ပြကြီးတွေမှာလှုပ်လှုပ်နေကြတဲ့တန်းနယ်ချီတဲ့ရွှေပြောင်းလုံသမားတွေကိုဗစ် 19ကပ်ရောဂါကြောင့်နေရစာတိကိုပြန်နေကြတာဟာနိုင်ငံတွင်းအကြီးဆုံးရွှေပြောင်းသွားလာမှုဖြစ်ပါတယ်မြို့ပြကြီးတွေမှာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းမြင့်မားစေလူတွေတန်းနယ်ချီပြီးအလုပ်လက်မဲ့ဖြစ်နေကြစေပြဿနာနဲ့လုံထွေးနေတဲ့အချိန်မှာလူအများပြားကကျန်းမာရေးအရပိုးပြီးစိတ်ချရတဲ့သဘာဝဝန်းက Himachal Pradesh ပြည်နယ်ကရွာလေးတွေအကြောင်း VOA သတင်းတောက် Internet Patricia ပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျွန်မခွန်ညိုပါနွားမွေးမြူရဲကိုရပါနီဘတ်ကမကြွန့်ကျင်ပါဘူး။သူကချန်ဒီဂါမြို့ကတယ်လီဖုန်းလက်ခံဖြစ်ကြတဲ့ဌာနမှာအလုပ်လုပ်ခဲ့ပြီးကိုဗစ် -19 ကပ်ရောဂါကြောင့်အလုပ်လက်မဲ့ဖြစ်သွားသူပါ။အခုရွာကိုပြန်ရောက်လာပြီးတရိတ်ဆန်မွေးမြူရဲကိုစဖို့မျှော်လင့်ထားပါတယ်။
This time pe hamare liye ek business opportunity hum samajh ke kar rahe hain kyunki sabhi cheez
corona virus chaung a lo paisu yatta gun no di trade san mwe myu ye ga akhun yee tiyat lo ga nyin ma de aim ma ni ya ra ga po pi lo be kin ne lo le khan sa ya ba de chano lo no ko taung nai de lo yaung sa lo le ya ba de
india myaw pai chan ba taung ja de ta ma ni thain ja de ba lo thong ne chi de su re ha win win po kaung ne myu ji de ma a lo twa lo khe ja da ba akhu lo twa le le phin ni de kat yoga ga tu ro ko ni ya byan la si pho phit la bi ain ne ni de ni ya ma be bwa tit a lo tit ne byan sa nai pho myo lin tha ja ba de လူများကအလုလက်မဲ့ဖြစ်သွားပါတယ်တခြားသူတွေကလည်းဗိုင်းရပ်စ်အန်တီရဲ့ကင်းဝေးနေစေတောင်ဆောင်ပြည်တွေမှာနေရာရှာဖွေနေကြပါတယ်လူများပြားဟာလမ်းသစ်ဖောက်တာမျိုးမြေကူးတရားတွေတိဆောက်တာမျိုးစတဲ့အစိုးရကပေးတဲ့စီမံကိန်းတွေမှာအလုလုကြပါတယ်တချို့တွေကကျွဲ့နွားစိတ်စတဲ့ဒိဋ္ဌံမွေးမြူရေးလုကြပါတယ်တချို့ကတော့ပြစ်ပယ်ထားတဲ့လေယာဉ်မြေတွေကိုပြန်ပြီးတော့ပြုပြင်လာကြပါတယ
် इससे पैसे मिले वो भी सुधार के लिए तो हमने
ငင်းကြီးဖို့အတွက်ကျွန်တော်ပတ်စံရလာပါပြီအရင်ကကုန်းဆောင်ရှိနေတော့စိုက်ပြရတာခက်ပါတယ်။အခုတော့ကျွန်တော်ကောက်ပဲသီးနှံနဲ့ပို့ပြီးစိုက်ပြလာနိုင်ပါပြီ
။ဟန်တိုးရွာသားပါပက်ခူစိန်ကပြောပါတယ်။ဒီလူတွေအနေနဲ့ရွှေပြောင်းလုပ်သမားတွေနဲ့ကျေးလက်စည်းဘွားဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကမှတ်တည်ပေးတဲ့မွေးမြူရေးလုပ်ငန်းသုံးငွေကြေးကူညီရကြမှာပါ။ချမ်ပါခရိုင်ရဲ့လက်ထောက်ကော်မရှင်နာဘီဘစ်ပါတီယာကအခုလိုပြောပါတယ
်။ Even though their earning may be less but even the expenditure is low.
သူတို့ဝင်ငွေကနည်းတယ်ဆိုရင်တော့မှအသုံးစရိတ်ကလည်းနည်းပါတယ်။ဒီတော့သူတို့ဒီမှာဝင်ငွေရတဲ့အလုပ်ရှိနေတာကပိုပြီးတော့ကောင်းပါတယ်။ဒုတိယအချက်အနေနဲ့သူတို့အိမ်တွေအနီးနီးနားနားမှာအလုပ်လုပ်လို့ရပါတယ်။တတိယအချက်ကတော့သူတို့ကိုယ်တိုင်အကျိုးအမြတ်ရှိမဲ့ကိုယ်ပိုင်လုပ်ငန်းတွေကိုလည်းလုပ်နိုင်ပါတယ်။ဒါကြောင့်ကိုယ်ပိုင်လုပ်ငန်းဆိုတာကခြေလက်ဒေတာဖွံ့ဖြိုးရေးရဲ့အခြေခံပါပဲ။
ရွှေပြောင်းလို့သမားတွေပြန်လာနေကြတာဟာအလုံးအတွက်ကောင်းပါတယ်မြို့ကနေအလုတ်ပြုတ်လာပြီးဆမ်နီရွာမှာမွေးမြူရေးချန်ဆောက်လိုက်တဲ့ကျောင်းစရာအွန်ကာစင်းကလည်းအခုလိုပြောပါတယ
်ဝပ်ခါရာရင်တော့ဝပ်ပဲလေကဂျက်စေဂျက်စေရှာမန်ကရနာသာ
ဥပမာပြောရရင်တော့အစ်မမြင့်တန်ရှင်းလောက်တာမျိုးလိုမျိုးမြို့မှာနေခဲ့ရတဲ့အလီထရီကိုတည်ပြီးတော့သူပြန်ကြတာပါ
ဒီလိုမျိုးသိပညာတွေကိုလူကြီးတွေစာမတက်တဲ့သူတွေကိုတဆင့်ပြန်ပြီးတော့ဥဆောင်လမ်းပြပေးခြင်းအဖြစ်ရွာတွေပို့ပြီးတော့ကောင်းလာအောင်လို့လုပ်ပေးနိုင်ကြမှာပ
ါအလုပ်တွေကိုဒရဇက်ခေါင်းမဖော်ရန်လုပ်မှရပါလိမ့်မယ်ထိုင်နေုံနဲ့တော့ငွေကဝင်လာမှာမဟုတ်ဘူးလို့ရွာကန်လူကြီးတယောက်ကတော့မြို့ကပြန်လာတဲ့သူတွေကိုအကြံပြုသွားပါတယ်မျိုးရည်မှာကိုရိုနာဗိုင်းရပ်စ်ထံကိုအလူလဲခံစားနေရှာရချိန်မှာအိမ်မှာပြန်နေရတာကိုနှစ်သက်ကြသူတွေဖြစ်လို့သူတို့ကလည်းအလုံးမလုံးဖဲတော့မနေကြပါဘူ
းဒါနဲ့ရင်ဒီ हम अभी बाहर जाएं तो हमारे को डर लगेगा
ကြွားထဲမှာကအပြင်ထွက်ဖို့လူတွေနဲ့တွေ့ကြဖို့ကိုလုံးဝကြောက်စရာမလိုပါဘူးပဝင်းကျင်ကလည်းကျန်းမာရေးအတွက်ကောင်းမွန်ပါတယ်ဒီနေရာမှာဗိုင်းရပ်စ်အန္တရာယ်လုံးဝမရှိပါဘူ
းတမနီရွာသားဘီလီရန်ကပြောတာပါဒါပေမဲ့ကတ်ယောဂါပြီးအန်ဒီရဲ့ကုံဆုံးသွားရင်ရောသူတို့မြို့ကိုပြန်သွားကြအောင်မလား
It's a will and it's the choice so
ဒါကတော့သူတို့သဘောနဲ့သူတို့ရွေးချယ်မှုဖြစ်ပါတယ်ဘလို့ဖြစ်လာမလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့
မြို့ကြီးပြကြီးတွေရဲ့ထဲဝါမှုတွေကသူတို့ကိုပြန်လာအောင်ဆွဲဆောင်နိုင်စေမလားတောင်ဆောင်ဘေးတွေမှာပဲသူတို့ဘဝကိုအခြေချတည်ဆောက်ကြမလားဆိုတာကတော့အချိန်ကသာစကားပြောသွားပါလိမ့်မယ်ရှင်ကျွန်မခွာညိုပါ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရမုံငွေအတွက်ရွှေဒဂုံဖျားလန်းကစစ်သမိုင်းပြတိုက်ဟောင်းကိုဟိုတယ်နဲ့ဘန်စုံယုံကြီးအဖြစ်ပြောင်းလဲခဲ့ပုံအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ရွှေတကုံဖျားလန်းနဲ့ပန္တရာလန်းစုံတဲ့နေရာကစစ်သမိုင်းပြတိုက်ဟောင်းကိုဖျက်သိမ်းပြီးဟိုတယ်နဲ့ဗက်ဆောင်ရုံးခန်းတွေတီးဆောက်ခွင့်ပေးတာဟာစစ်တပ်ရဲ့စီးပွားရှာခွက်တစ်ခုဖြစ်ပါတယ်စင်ကာပူအခြေစိုက် Y Complex Project ရဲ့စီးပွားဘေးဖြစ်တဲ့ YTTCYangon Technical Trading Company ကိုကာကွယ်ရေးဝန်ကြီးဌာနက BOT Bill Operate Transfer စနစ်နဲ့နှိုင်းရပါတယ်။တိုကျိုတာတေမိုနိုနဲ့ဖူဂျီတာဒိုင်ဝါဂျပန်ကုမ္ပဏီတွေကစောက်လို့ရေးမှာတာဝန်ယူပါတယ်။ YTTC ဟာဆေးအုပ်စုကိုစားပြု Crony Company AI ဟင်းလာအုပ်စုရဲ့လက်အောက်ခံဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်။စင်ကာပူကုမ္ပဏီရှိကမြေငါးကအမေရိကန်ဒေါ်လာ2တန်းယောကို YTTC ကလက်ခံရယူပြီးကာကွယ်ရေးဌာနကိုလွှဲပြောင်းပေးရတယ်လို့ဆိုပါတယ်။ဒါကြောင့် YTTC ဟာကာကွယ်ရေးဌာနကိုမြေငါးကဒေါ်လာ2တန်းကျော်နှစ်စဉ်ပေးသလိုဖြစ်နေပါတယ်။အနည်း90မြေငါးမဲ့အစီအစဉ်ဖြစ်ပြီးတန်းတန်းကုန်တဲ့အခါ10နှစ်စီတန်းတန်းနှစ်ခါထပ်တိုးနိုင်ပါတယ်
။အမေရိကန်ဒေါ်လာတန်း190ကျော်ရင်းနှီးမြှုပ်နှံမဲ့စီမံချက်ဖြစ်ပြီးပြည်ပကဒေါ်လာတန်140ကျော်ပြည်တွင်းကဒေါ်လာ35တန်းကျော်အရင်စိုက်ထုတ်မယ်လို့ဆိုပါတယ်ဟိုတယ်ကမ်းပေါင်း252ခန်းမှာအထူးကမ်း140ပါရှိပြီးရုံးအကျယ်ဝန်းကစတူရန်မီတာ2344ရှိပါတယ်ဘန်စုံရုံးအတွက်ဝန်ဆောင်မှုလုပ်ငန်းကိုတိုကျိုတာတက်မိုတိုကုမ္ပဏီကတာဝန်ယူတယ်လို့ဆိုပါတယ်ဟိုတယ်လုပ်ငန်းမှာလည်းဂျပန်ကုမ္ပဏီတွေကဆောင်ရွက်နေပါတယ်ရွှေဒဂုံစီရီနဲ့နီးကတာမို့နိုင်ငံသားဧည့်သည်နဲ့ခီးသွားတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ YTTC ဟိုတယ်ရုံးခန်းဆိုင်ကစီမံချက်နဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ချက်အစီရင်ခံစာကို2019ဇူလိုင်လကထုတ်ဝေခဲ့ပါတယ်။အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပြီးစာမျက်နှာ350နီးပါးရှိတဲ့စာတမ်းဖြစ်ပါတယ်။စီမံချက်ပြီးရင်ဒေသခံအလို့သမား650ကျော်နှစ်စဉ်အလုပ်အကံရရှိမယ်လို့ဆိုပါတယ်။
YTTC ဟာ AR ဟင်းသာကုမ္ပဏီအုပ်စုရဲ့လက်အောက်ခံဖြစ်ပြီး AR ဟင်းသာကတော့ဆေးအုပ်စုအကျိုးစီးပွားမြင့်တင်တဲ့ Crony အုပ်စုဝင်ဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်။မြေငါးကတည်းမကပါဘူး။ Y Complex အဆောက်အဦမှပါဝင်သူအလုံးဟာဆေးအုပ်စုရဲ့အကျိုးစီးပွားကိုမြင့်တင်ပေးသလိုဖြစ်နေပါတယ်။ဂျပန်အစိုးရအဖွဲ့အစည်းနဲ့ဂျပန်ကုမ္ပဏီအချို့ဟာစစ်တပ်စီးပွားရေးလုပ်ငန်းကို တိုင်းရိုက်အပေးရရောက်နေပါတယ်။ White Complex ကဟိုတယ်မှာတဲခုံသူနဲ့ရုံးကန်းဖွင့်သူတို့ကလည်းစစ်တပ်စီးပွားရေးကိုအားပေးတယ်လို့ဖြစ်နေတယ်လို့ Justice for Myanmar ကသုံးသပ်ပါတယ်။တမတော်တဲ့အကျိုးတူလုပ်ငန်းရှင်တွေဟာဝင်ငွေကိုလက်ပြောင်းလိုတဲ့လုပ်ပြီးပိုင်ဆိုင်မှုကိုလျှို့ဝှက်ထားတာကြောင့်ငွေဘယ်လောက်ရှိပြီးဘာတွေသုံးနိုင်မှသိနိုင်မှုကက်ခဲ့ပါတယ်။
ရန်ကုန်ကစစ်သမိုင်းပြတဲ့ဟောင်းကမြေွက်ကိုစီယုံကငားစားတဲ့ကိစ္စမှာစီရင်စစ်ချုပ်ကစစ်ဆေးနိုင်စွာမရှိဘူးလို့ဇူလိုင်10ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါရယ်စီယုံကရတဲ့မြေငှားကဒေါ်လာ2တန်းကျော်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်မှာမပါဝင်ဘူးလို့ဆိုပါရယ်နောက်ပါအစိုးရ2010မှာပြဋ္ဌာန်းတဲ့စီရင်စစ်ချုပ်ဥပဒေမှာကာကွယ်ရေးဝန်ကြီးဌာနကိုစစ်ဆေးပိုင်ခွင့်မရှိဘူးလို့ဖော်ပြထားတဲ့အတွက်စီရင်စစ်ချုပ်ရုံးအနေနဲ့စစ်ဆေးပိုင်ခွင့်မရှိကြောင်းသိရပါရယ်စစ်တပ်လို့ရမှန်သမျှကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုဖလွတ်တော်ကဖျက်သိမ်းပြီးဥပဒေသစ်ပြဋ္ဌာန်းတဲ့လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးရဲ့ရှေ့နေကပြောဆိုသွားပါတယ်။ကာကွယ်ရေးဝန်ကြီးဌာနဟာလည်းအခြားအစိုးရဌာနတွေလိုပဲအစစ်ဆေးခံနိုင်ရမယ်လို့ဆိုပါတယ်။မမှန်မကန်လုပ်သူကသာအစစ်ဆေးမခံနိုင်တာဖြစ်နိုင်ပါတယ်
။စစ်တပ်ရဲ့လုပ်ငန်းတွေကိုစီရင်ရုပ်ဝတ်ချက်အဖြစ်သတ်မှတ်တဲ့အလေးအကျင့်ဟာစီးပွားရေးလုပ်တဲ့အခါမှာအဂတိလိုက်စားမှုကိုအားပေးတယ်လို့ဖြစ်နေပါတယ်။ယခင်ဂျူဘလီဟော့အဆောက်အဦကိုမဆာရာခေ1985မှာဖြိုဖျက်ပြီးစစ်သမိုင်းပြတိုက်ဆောက်လုပ်ပါတယ်။1994မှာပြတိုက်ကိုဖွင့်လှစ်ပြီးအနည်း20ကျော်ကြာတော့စစ်သမိုင်းပြတိုက်ကိုဖြိုဖျက်ပြီးဟိုတယ်နဲ့ရုံးခန်းတွေဆောက်လုပ်တာဖြစ်ပါတယ်။ရေကောင်းဆောင်တွေတီထောင်တဲ့ကျန်းဖို့ပိုင်းကုန်ပစ္စည်းဓာတ်မှန်ရိုက်ဆက် X-ray cargo scanner တွေကိုအစိုးရကငားရန်သုံးဆဲတဲ့အတွက်2019တနှစ်ထဲမှာတင်ကျောင်းဝင်တန်း6000ကျော်ကျပ်ဖို့ပါတီကိုပေးလိုက်ရကြောင်းသိရှိရပါတယ်ကျပ်ဖို့အသင်းပိုင်ပစ္စည်းတွေဟာရွေးကောက်ပွဲခေတ်ရောက်လာတော့ကျပ်ဖို့ပါတီပိုင်ပစ္စည်းတွေဖြစ်လာပါတယ်2015မှာကျပ်ဖို့ပါတီရဲ့လက်စင်အသုံးစရိတ်ဟာကျပ်တန်း1400ကျော်ရှိပါတယ်စစ်တပ်နဲ့ပတ်သက်တဲ့အခွင့်အရေးကအဖွဲ့အစည်းတွေကိုစစ်ဆေးဖို့ခက်ခဲနေစေဖြစ်ပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလရာသီတုတ်ကွေးအေးမိတာနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်။ဒီကိုဗစ်ရောဂါကြီးဆက်ကူးဆက်နေချိန်မိုးတွင်တဲ့ရောက်လာတာမျိုးဖြစ်လေရှိတဲ့ရာသီတုတ်ကွေးနဲ့သာမန်အေးမိတာတွေနဲ့ခွဲခြားသိရှိနိုင်ဖို့အပြင်ကာကွယ်ဖို့လည်းလိုနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဗစ်နဲ့ရာသီတုတ်ကွေးအေးမိတာတွေကဘယ်လိုခွဲခြားနိုင်ပြီးဒီဖျားလာတာအားလုံးကိုဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ပါလဲ။ဒီကြောင်မြန်မာနိုင်ငံဆရာဝန်များသိရင်ထူထူယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလေ
Okay ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုလိုဒီ COVID-19 ကပ္ပကတ်ယောဂါကြီးအကြီးအကျယ်တစ်ကမ္ဘာလုံးပြန့်နှံ့နေတဲ့အချိန်မှာအခုဒီမိုးရာသီလည်းရောက်လာတဲ့အတွက်ဒီရာသီတုတ်ကွေးနဲ့ဒီသာမန်အေးမိတာတွေလည်းဖြစ်လေရှိတာမို့ဒီအရာတွေကိုဘယ်လိုခွဲခြားသိနိုင်ပြီးတော့ဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ဖို့အတွက်ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီအခါကျတော့ကိုဗစ်မှာဒီထူရတဲ့လက္ခဏာပေါ့ဆရာနော်တခြားရာသီတုတ်ကွေးနဲ့ဒီသာမန်အေးမိတာနဲ့ကွာတာအဓိကစပြောပြပါလား
ဒီ COVID-19 ရဲ့အဓိကလက္ခဏာကဖျားမယ်ချမ်းမယ်ချောင်းဆိုးမယ်အသက်ရှူကြတယ်မောတယ်ပေါ့နော်အဲ့ဒီ၃ချက်ကိုတော့အဓိကဒါပြောတာပေါ့ပြီးတော့မှ COVID လူနာတွေနဲ့ထိတွေ့ခဲ့သလားပေါ့အဲ့ဒီနိုင်ငံတွေကပြန်လာသလားပေါ့သူရဲ့ contact ကိုအဓိကထားတာပေါ့တုတ်ကွေးအဲဒီတုတ်ကွေးကြတော့ဒီကကိုဗစ်တို့ဟာမျိုးကို contact ကိုကျွန်တော်လိုက်မကြည့်တော့ဘူးနေ့စဉ်နေ့တိုင်းလည်းဖြစ်နေတယ်တခါကျတနေ့ကိုနှစ်ခါသုံးခါပြန်ဖြစ်တာလည်းရှိတယ်အဲတော့ရာသီတုတ်ကွေးမှာကတော့ဖြားလဲဖြားမယ်တုတ်ကွေးလို့ပြောထားတဲ့အတိုင်းတုတ်နှောင်ထားသလိုကွေးသွားမယ်လူကဆိုတော့ကြိုက်ခဲတာတော့ချက်သားတွေနာတာကအဓိကအပြင်းထန်ဆုံးလို့ကျွန်တော်တွေ့ရတယ်လေပဲနာတာတွေဖြစ်လာတယ်ချောင်းလဲဆိုးကောင်းဆိုးနိုင်တယ်เนาะအခုနပြောတော့အများကြီးရတော့မဟုတ်ဘူးပေါ့နော်ပြီးတော့ဒီကြားမှာ common cold လို့ခေါ်တဲ့သာမန်အေးမိလေးတွေပေါ့နော်တနေ့အတွင်းမှာ9က6ခါလောက်ကတော့အေးမိအနာသီးချောင်းဆိုးဖြစ်တဲ့ common cold ဖြစ်တဲ့အဲ့တော့နောက်ပိုင်းကျမှ COVID-19 ကအနှံ့နဲ့အရသာပြက်လာဒါမှဖြားနာတကွေးတွေကတော့ဒါမှအကက်ခဲပျောက်စေးနေ့ရက်3ရက်ဆေးသောက်လာနဲ့တက်တာပါတယ
်ဟုတ်ကဲ့ဆရာအဲ့တော့လက္ခဏာပိုင်းမှာ COVID မှာကဒီအနှံ့နဲ့အရသာပြက်တာကထူကြတာပေါ့ဆရာနော်တခြားဒီရာသီတကွေးတို့ဒါမှအေးမိတို့မှာမတွေ့ရဘူးပေါ့နော
်မရှိပါဘူးမရှိတဲ့လောက်မှာကျွန်တော်ရာသီတကွေးရောသွေးလွန်တကွေးရောခုနအေးသေးမိနာစီချောင်းဆိုတော့ဒီလိုအနှံ့နဲ့အရသာပြက်တာလုံးဝမရှိပါဘူးနောက်ပိုင်းကျွန်တော်တို့ထပ်ပြီးတွေ့လာတာက COVID-19 မှာ1ပြက်တယ်ပျို့တယ်အန်နဲ့ပိုင်းနာတယ်အဲ့လိုမျိုးတွေ့လာတဲ့ခါကျတော့ ဝမ်းသွားတဲ့မဆင်ရနေတော့မှအဲ့တမှာဗိုင်းရပ်စ်ပါလာလို့ကုရဲလို့ဘာလို့တောင်ဖြစ်လာပြီကျွန်တော်တို့အခုယာစီတကွေးကတော့အဲ့လိုမဟုတ်ဘူးဗျာယာစီတကွေးကနာသီးချောင်းဆိုးတွေဖြစ်မယ်အရင်ကနေမှအမုံမွားတွေပဲကိုဗစ်လိုပဲဒီကတယောက်ကရှူရှက်လိုက်တဲ့နာချီလိုက်တဲ့ချောင်းဆူလိုက်တဲ့အမုံမွားရတယ်။ကိုဘက်က6ပေအတွင်းကလူကိုရှူလိုက်လို့ကူးသွားမယ်။ဒါမို့သူအမနာကြီးတွေကြထားတဲ့ပစ္စည်းတွေကိုလိုက်ကင်ရင်ကူးသွားမယ်ဆိုတာမျိုး။အဲ့တော့ကူးဆက်ပုံကတော့သွားတူတယ်။အဲ့တော့ဘသူမှတော့တိတိကျကျမခွဲခြားနိုင်ဘူးဗျာ။အဲ့တော့ကိုဗစ်လိုတန်တရားရှိရင်တော့နာတို့ဘတ်တို့အာကောင်တို့ဘတ်တို့ကိုယူပြီးတော့ဆက်ရတော့မှာ
။ဟုတ်ကဲ့ဆရာကြီး။အခုလိုဒီလက္ခဏာအရအတိအကျခွဲခြားဖို့ခက်နေပြီမဲ့။ဆရာကပြောတယ်လို့ဒီကူးစက်ပုံချင်းကြတော့အတူတူနှိပါဖြစ်နေတာမို့ဒီကိုဗစ်ကာကွယ်လုပ်ခြင်းအဖြစ်တခြားတွေရာသီတုပ်ကွေးနဲ့တာမန်အေးမိတာတွေကပါဒီအဆပေါင်းများစွာပေါ့နော်ကာကွယ်နိုင်တဲ့သဘောဖြစ်တာမို့ဒီကိုဗစ်ကိုအဓိကအခုချိန်ထိပုံမှန်ကာကွယ်လာတာနဲ့အခုနောက်ဆုံးတွေ့ရှိထားတဲ့ကာကွယ်နည်းတည်တွေကပါထည့်ပြောပေးပါလားဆရာကြီး
ကျွန်တော်လက်ကိုတာမန်စေးပါဟန်ဂျန်နေပဲဖြစ်ရစက်ပြန်နေပဲဖြစ်ရအဲ့ဒီကနေမှမတ်စီတက်ပါဆိုတော့လူဦးထွဲသွားရင်ပို့ပြီးတော့တက်ရမယ်ဗျကျွန်တော်တရားဝေးဝေးနေပါအဲ့တော့ကိုဗစ် -19 ရဲ့ကူးစက်တဲ့ပုံစံတွေကဖလောင်ပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်ပို့ပြီးတော့ကူးနိုင်တယ်ဒါမှမဟုတ်ကျွန်တော်တို့ကလောင်နေတဲ့တကားအလေးပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်တော့ကူးတတ်တယ်အဲဒါကြောင့်တကားတွေဖွင့်ပေးထားပါဆိုတာမျိုးကျွန်တော်တို့ပြောလေပြောထားရှိတယ်ကိုရဘယ်လိုနေရာတွေမှာပို့ပြီးတော့ဖြစ်လဲဆိုရင်တော့ဘောက်ကွင်းတွေဘာတွေမှာကစားတယ်ဆိုရင်တော့လေတွေကပွင့်ထားတဲ့အတွက်ကြောင့်ကူးစက်မှုကနည်းနိုင်တယ်အများကြီးမကူးနိုင်ဘူးလူတွေအရင်ကတ်သိပ်ကြက်သိပ်ပြီးတော့ထိမှာပဲအဲ့တော့ဂျင်းတွေဘာတွေမှာစားတော့ဆိုင်အလုံးပိတ်အခန်းထဲမှာဆိုရင်တော့ကူးစက်မှုကတော်တော်လေးများနိုင်တယ်။ဒါကြောင့်ကျွန်တော်ကစားတော့ဆိုင်တွေအခုကျွန်တော်တို့ကြမထီရအောင်ပလတ်စတစ်တွေနဲ့ကာပါတို့ဂရင်းမောက်တွေဖွင့်ထားပါတို့เนาะခုနကတော့ခန်းမကြီးလိုကျယ်ကျယ်နဲ့လူများများချဲထိုင်တဲ့နေရာမျိုးတွေဆိုရင်တော့ကူးစက်မှုတော့နည်းသွားတာပေါ့။ခုနကအလုံးပိတ်တဲ့ရက်ဆိုင်မှာသွားထိုင်မယ်ရက်စတောရန့်မှာသွားထိုင်မယ်ဆိုရင်တော့အဲ့မှာကြက်သိမ့်နေတဲ့ခန်းကြီးမှာခုနကခန်းမကြီးထဲမှာတော့ခန်းသေးထဲမှာကူးစက်မှုကတော်တော်လေးများနိုင်တယ
်။ဟုတ်ကဲ့ဆရာကြီး။နောက်ဒီကိုဗစ်မှာကဆရာကနာကျော်ရည်နောက်ဆုံးတွေ့ထားတဲ့ယောဂရှိတဲ့သူရဲ့မစင်ကလည်းကူးနိုင်နေဆိုတော့အခုဒီလက်အသေးချာဆေးတာအပြင်ပေါ့ဆရာတော့နောက်ထပ်ရောကာကွယ်နိုင်တဲ့နည်းတွေ့လာသေးလားဆရာ
သူကြီးကကျွန်တော်အိမ်သာပေါ့နော်လူတွေကမစင်ဝမ်းသွားတယ်ကိုရှိကသူကကိုဗစ်ဖြစ်နေတယ်ဆိုကြပါစို့သူကအိမ်သာကိုကောင်းကောင်းဖွင့်ပြီးတော့ဝုန်းဆိုပြီးရေဆေးခဲ့တယ်အဲ့ဒီဆေးလိုက်တဲ့ work connect ကျွန်တော်တို့အောက်ကိုအချိန်နဲ့ကြာသွားတဲ့အချိန်မှာဗိုင်းရပ်စ်ကအဲ့ဒီမှာရှိတော့အချိန်အဟုန်နဲ့ဒီခန်းထဲမှာဖြစ်နေတယ်နောက်တစ်ယောက်ကဝင်လာတဲ့ကျွန်တော်ကူရောအမှကျွန်တော်ကအိမ်သားကို public အိမ်သားတွေပဲဖြစ်ဖြစ်လူအများဆုံးနဲ့အိမ်သားဝင်မယ်ဆိုလို့ရှိရင်ကိုကိုတိုင်မဖြစ်ဖြစ်ကိုရှိရလူကဖြစ်မှာဆိုလို့ကိုစီကူမှာဆိုတဲ့တရားအိမ်သားကိုကအသုံးပြုပြီးလို့ရှိရင်ရေကိုကျွန်တော်တို့ဆင်ချတဲ့ခါမှာအရင်ဆုံးအိမ်သားဖုန်းကိုပိတ်လိုက်ပါအိမ်သားဖုန်းပိတ်ပြီးတော့အောက်ကကနရေထုတ်တဲ့ခလုတ်ကိုဖွင့်လာရှင် brand ဆိုအောက်မှာအပေါ်ကိုကျွန်တော်တို့ virus တွေစုဆောင်းပြီးတော့အချိန်ခွန်နဲ့တက်လာကြအကြောင်းမရှိတော့ဘူးအဲ့လိုမျိုးကောက်ွယ်လို့ရတယ်ပေါ့နော်အဲ့တော့ဆိုတာကအိမ်သားဝင်မယ်ဆိုသတိထားပေါ့ master တက်ပြီးဝင်ရမယ်ထိုင်ရမယ်ပေါ့နော်အခုနောက်ပိုင်းတွေ့လာတဲ့ virus strain အစ်တစ်ခုပေါ့ဗျာ covid ထဲမှာပဲအခုကူးစက်နှုန်းက3,600ညံနေလို့တော့ကျွန်တော်ပြောလာတယ်ဗျာเนาะဒါကတော့လူလူထဲမှာပြန့်နေတော့ပြောတာမဟုတ်ဘူးပေါ့เนาะအဲ့လို strain မျိုးလည်းရှိနေတယ်လို့ပြောတာတော့ကူးစက်နှုန်းတွေကအဲ့ခါတွေအများကျွန်တော်ပောက်ကွဲပြီးတော့ covid ကိုပုံစံထဲမှာဝင်လာပြီဆိုလို့ရှိရင်တော့ကူးစက်နှုန်းကအရင်ထဲတော့မြန်မယ်ပေါ့ဗျာအခုတော့ကျွန်တော်တို့ဗမာပြည်မှာအခုဆိုရှင် case 300ဝန်းကျင်တော့ပဲရှိတယ်အဲအဲ့ဒီမှာတခြားနိုင်ငံတွေမှာသိန်းနဲ့တန်းနဲ့ချီပြီးတော့ဖြစ်တယ်ကူးစက်တာတွေလည်းရှိတယ်ဆိုတော့ဒီလိုမျိုး virus strain ကသာထပ်ပြီးတော့ပောက်ကွဲလာခဲ့ရင်အရင်ဖြစ်တဲ့ဟာတွေ6ဆလောက်ပို့ပြီးတော့ကျွန်တော်ကူးစက်ဖို့အလားအလာရှိတယ်။ဒါကြောင့်အခုလူတွေကတော်တော်များများအပြင်ထွက်လာကြပြီ။ covid ရော့သွားပြီလို့ထင်တယ်။မိုးရေရွာသွားပြီငါတို့ကပြဿနာမရှိတော့ mask မတက်တော့ဘူး။လက်မဆေးတော့ဘူးဆိုရင်တော့တို့နိုင်ငံအတွက်အန္တရာယ်ရှိသေးတယ်။ဒါကြောင့်ကမ္ဘာကျန်းမာရေးအဖွဲ့ကလည်း pandemic ဆိုတာကိုကျွန်တော်မယုံသိသေးဘူး။အခု covid မဟုတ်ဘဲနဲ့ဒါလီတိုကွေးတွေဆေးကနေမှတော်တော်များများလူလာလေးရောက်လာတယ်။ပြီးတော့ဒီကျန်းမာ common cold လို့ခေါ်တဲ့စာမအေးမီနာဆိုးချောင်းဆိုးပြီးပြီပေါ့နော်
။ဟုတ်ကဲ့။ဒီတက်မှာရောဆရာကြီးဒီကာကွယ်ရေးကကိုဗစ်ကိုလုပ်ရင်လည်းဆရာကပြောတယ်တခြားဒီယာရီတုတ်ကွေးနဲ့ဒီတမအေးမိတာကိုလည်းကာကွယ်ပြီးသားဖြစ်တဲ့အတွက်ဒီနှစ်မှာအဲ့ဒီယာရီတုတ်ကွေးနဲ့တမအေးမိဖြားရနာတာညော့သွားတဲ့အခြေအနေမျိုးတွေ့ရလားဆရာအစည်းအဝေးမှာ
ဟုတ်တယ်ကျွန်တော်တို့မနစ်ကနဲ့ရှင်ပေါ့ဗျာဒီကိုဗစ်မတိုင်ခင်ကအရင်နှစ်တရားဆိုရှင်တို့စည်းကနေမှာတုတ်ကွေးဆိုခါတဲ့စည်းကနေမှာခါတိုင်းနဲ့လူနာ3000လောက်တက်လာတာပေါ့နော်အခုတော့ကျွန်တော်တို့ကယနေ့ကာလမှာဂျိုးချာချိုးချာပဲတွေ့နေတာအုပ်စုကြီးတွေတန်းစီပြီးတော့ပြုံတိုးနေတဲ့အနေအထားမျိုးမရှိဘူးအစိုးရရဲ့ပြင်ပလူနာတွေမှာလည်းမရှိဘူးအဲ့ဒါကိုဗစ်ကိုကျွန်တော်တို့ကာကွယ်ဖို့တော်တော်လုပ်လာကြတယ်လေကာကွယ်လို့ရတော့ကိုဗစ်ကဒီယာစီတုပ်ကွေးမဆခင်နေရဒီမိုးလည်းမကျခင်နေရလုံလိုက်တဲ့အခါကျတော့အဲ့ဒါကြောင့်ပဲယာစီတုပ်ကွေးကညော့သွားတလားလို့လဲကျွန်တော်သုံးသပ်လို့ရပါတယ်ဒီယာစီတုပ်ကွေးကာကွယ်သိတယ်တော်တော်များများထိုးလို့ရသွားကြအကြောင်းရှိပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့တက်မလို့တက်စကန်များပြန်လည်ရုပ်သိမ်းပေးဖို့ကရင်ပြည်နယ်ဖာပုံမြို့နယ်မှာဒေသခံရွာသားထောင်ချီကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်မတိန်ချင်းခံရတဲ့ရသိတောင်မြို့နယ်ဥကကျေးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ပတ်အဖွဲ့တရားကျော်ကတောင်းဆိုခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလောဝါမြို့နယ်စမီးမြို့တွေမှာစစ်ဘေးတိတ်ရှောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပူမြို့နယ်မှာတပ်မတော်တပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်လူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဇူလိုင်လ28ရက်နေ့ကတောင်တုံးလုံးတပ်စခန်းရှိမှာဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။တပ်မတော်တပ်စခန်းတွေရှိနေလို့လူနေမှုဘဝလုံခြုံမှုမရှိတဲ့အပြင်ဒေသခံလူထုတွေမတရားအသက်ခံရမှုမကြာခဏရှိလာတာကြောင့် NCA မှာပါတဲ့အချက်များအတိုင်းတပ်ပြန်ရုပ်သိမ်းပေးဖို့တောင်းဆိုတာဖြစ်ကြောင်းဆန္ဒထုတ်ဖော်ရမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့စောအေကောကပြောပါတယ်အဆိုပါဆန္ဒထုတ်ဖော်ရမှာကြေးရွာအုပ်စုဆယ်စုကတရက်ခန့်လူဦးရေ 4,000 ကျော်ပါဝင်ပါတယ်ဒါအပြင်၎င်းနယ်မြေမှာရှိတဲ့ဝေမောင်လှကွန်းပြိုဂိုင်းကုံမဲဝိုင်စခန်းတွေကိုချက်ချင်းရုပ်သိမ်းပေးဖို့ဆန္ဒထုတ်ဖော်ရမှာတောင်းဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့မှာလဲဝမှုခုတ္တထကဲကိုမဲဝေစတဲ့စခန်းလေးခုအရှိမသမရောတပ်စခန်းရုပ်သိမ်းပေးရေးအတွက်လူပေါင်း 3,000 ကျော်ကတွားရောက်ဆန္ဒထုတ်ဖော်ခဲ့ပါတယ်
။ရခိုင်ပြည်နယ်ရထိတ်တောင်မြို့တွင်မသိန်းကြီးခံရတယ်လို့တရားစွဲဆိုခဲ့သူဥက္ကာကြီးဝါသူဒေါ်ဥသေးဝင်းအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်ရပ်ပွက်ဖွဲ့တရားကျော်ကနေဇူလိုင်လ29ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်ကို Arakan River Network ကမန်တိုင်းဒါလူမှုကွန်ရက်ရခိုင်ပြည်နယ်လူခုရေးကာကွယ်မြှင့်တင်ရေးဖွဲ့88ရခိုင်မျိုးဆက်များလူမှုအဖွဲ့ပြည်ဖွဲ့နဲ့ပြည်ပဖို့ပြည်ပဖွဲ့ပါဝင်စုစုပေါင်းရပ်ဖွဲ့ဖွဲ့စီ138ဖွဲ့ကတောင်းဆိုလိုက်တာပါဇွန်လ29ရက်နေ့ညချိန်မှာဥကရွာသူအသက်30ကျော်ရွယ်ဒေါ်ဦးသေးဝင်းကိုအစိုးရစိတ်ကြောင်းတစ်ခုကတမရော်သား3ဦးကနေမတိန်ကျူးကြည့်ခဲ့လို့ဒရခိုင်ရှင်မျိုးရမီကဇူလိုင်လ10ရက်နေ့မှာစစ်တွေမျိုးအမှတ်တရဲစခန်းမှာအမှုဖွဲ့တိုင်ကြားထားတာဖြစ်ပါတယ်အခုလိုတောင်းဆိုရတာကတော့တရားမျှတမှုအမှုမှပေါ်ပေါက်စေရင်းနောင်ခါဒီလိုမျိုးမဖြစ်ပွားရအောင်အတွက်ရည်ရွယ်ထောက်ပြန်ရတာဖြစ်တယ်လို့ရခိုင်ပြည်နယ်လူခွေးရေးကာကွယ်မြှင့်တင်ရေးဘက်ကတရိုက်တာဦးမြတ်ထွန်းကပြောပါတယ်မြန်မာနိုင်ငံမျိုးရလူခွေးရေးကော်မရှင်နဲ့ဗမလိုက်တဲ့စုံစမ်းစစ်ဆေးရေးဘက်ကအများဆုံးစစ်ဆေးဖော်ထုတ်ပြီးဆက်ပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမပေါ်ပေါက်အောင်တာဝန်ရှိသူတွေအနေနဲ့ကာကွယ်တားဆီးပေးဖို့လည်းညင်ညာချက်မှတောင်းဆိုထားပါတယ်
လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ရက်စဲတော်မယ်လို့ပအိုးအမျိုးသားအဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ် USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ကနေလက်တွဲဖြုတ်လိုက်တာဟာပအိုးပြည်သူလူထုကမလိုလားလို့လူထုဆန္ဒအတိုင်းဖြစ်တယ်လို့ပါတီအတွင်းရဲမှူးချုပ်ခွန်သိန်းဖေကပြောပါတယ်ပြီးခဲ့တဲ့2010ကနေ2015ရွေးကောက်ပွဲတုန်းက PNO အနေနဲ့2008ဖွဲ့စည်းပုံအရရရှိထားတဲ့ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့မြို့နယ်၃မြို့နယ်စလုံးမှာအနိုင်ရထားပြီးတော့ပိုးလူမျိုးတွေအနေများတဲ့မော့မိုင်းလွယ်လမ်ရဆောင်မြို့တွေမှာတော့မဟာမိတ်ပါတီဖြစ်တဲ့ USDP ကနေအနိုင်ရထားတာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာမွန်ညညရေးပါတီအနေနဲ့မွန်ပြည်နယ်35တနေရာကရင်ပြည်နယ်12နေရာတနင်္သာရီတိုင်းဒေသကြီး10နေရာနဲ့ရန်ကုန်တိုင်းဒေသကြီး9နေရာစုစုပေါင်းကိုယ်စားလှယ်လောင်း62ဦးဝင်ရောက်ရှင်းပြန်သွားမယ်လို့ဇူလိုင်လ26ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသမီးကိုယ်စားလှယ်လောင်း16ဦးပါဝင်တဲ့အတွက်အမျိုးသမီးပါဝင်မှု25ရာခိုင်နှုန်းကျော်ဖြစ်ပြီးအဲ့ဒီကိုယ်စားလှယ်လောင်းတွေမှာအသက်40အောက်22ဦးနဲ့အသက်40ဆက်အယောက်40ကျော်ရှိနေပါတယ်။မွန်ညညရေးပါတီဖြစ်မွန်နှပါတီပေါ်လာခြင်းမရှိသေးတဲ့ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှာတော့မွန်မျိုးရပါတီ MMP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTP တို့ဟာနှစ်ပါတီပေါင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်2ဦးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်3ဦးပဲအနိုင်ရရှိခဲ့ပါတယ်။လက်ရှိမှာမွန်နှစ်ပါတီပူးပေါင်းနိုင်ခဲ့ပြီးလူထုလက်ခံနိုင်တဲ့လူသစ်တွေကလည်းရွေးကောက်ပွဲတွေမှာပါဝင်လာတာတွေ့တဲ့အတွက်2020ရွေးကောက်ပွဲမှာမွန်ညညရေးပါတီနိုင်ချီအများကြီးရှိနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်။
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးတို့မှာရွေးကောက်ပွဲဝင်မှာဖြစ်ပြီးဇူလိုင်လ25ရက်နေ့ကပါတီကိုယ်စားလှယ်လောင်းအမည်စည်းရင်းကိုပထမဆုံးအကြိမ်ထုတ်ပြန်လိုက်ပါတယ်ပထမဆုံးအကြိမ်ထုတ်ပြန်တဲ့စည်းရင်းအရကချင်ပြည်နယ်အတွင်း18နေရာရှမ်းပြည်နယ်မှာ9နေရာမန္တလေးတိုင်းမှာ4နေရာဝင်ပြန်သွားမယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးဒူးလေးပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်9နေရာအနိုင်ရရှိခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားစစ်ရေးပဋိပက္ခကြောင့်ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်စမီးမြို့တွေမှာစစ်ဘေးတိမ်းရှောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကိုရင်ကတင်ဆက်ထားပါတယ်
မြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားစစ်ရေးပဋိပက္ခကြောင့်ပလဝမြို့နယ်စမီးမြို့ပေါ်မှာစစ်ဘေးရှောင်ပြည်သူ 3,300 ကျော်နဲ့ကသူငယ်သားငယ်တွေ10တန်းသိတက်ရောက်ကြမဲ့စစ်ဘေးရှောင်ကလေးငယ်တွေအယောက်700ကျော်ရှိနေပြီသူတို့အတွက်ကျောင်းသင်ထောက်ကူပစ္စည်းကျောင်းဝတ်စုံတွေလိုအပ်နေတယ်လို့ပြည်ပဟုတ်အဖွဲ့ကဒါရိုက်တာဦးစော်လီအောင်ကပြောပါတယ်
ကျောင်းသူကျောင်းသားများအရေးကြီးဆုံးတဲ့အရာကတော့ဘာလဲဆိုတော့ကျွန်တော်တို့စပွေးထိုင်ခုံကလုံးဝမလုံလောက်ဘူးခုချိန်မှာပြင်ဆွေးပြီးမှကျွန်တော်တို့ဒီစပွေးထိုင်ခုံရိုက်ဖို့လေလုံးဝအဆင်မပြေဘူးဘာသမုံရတိဖြစ်တဲ့အခါမှာကျွန်တော်ချင်းတော်မှတိရတယ်မှာမောတော့ရှောက်ရောက်တော့ဘာမှလုပ်လို့မရဘူးစာရေးခုံနဲ့စပွေးနဲ့ပြီးတော့ကျွန်တော်တို့ကျောင်းစင်းကျောင်းဖြူတွေလူအေးတွေ
အခုလက်ရှိမှာတော့ချင်းမြင့်နယ်ဆိုးရွားဖွဲ့ကယာယီကျောင်းဆောင်လဆောင်ဆောက်လုပ်ပြီးခဲ့ပေမဲ့ COVID-19 ကာလဖြစ်နေတယ်လို့တစ်ဆောင်နီးပါးရှိနေတဲ့စစ်ဘေးရှောင်ကျောင်းသူကျောင်းသားတွေအတွက်လုံလောက်မှုမရှိနိုင်တာကြောင့်နောက်ထပ်ကျောင်းဆောင်တွေထားဆောက်ပေးဖို့လိုအပ်နေတယ်လို့ဦးစော်လီအောင်ကပြောပါတယ်။အလားတူပလက်ဝမ်မြို့ပေါ်မှာလည်းစစ်ဘေးရှောင်ပြည်သူ 9,000 နီးပါးရှိတဲ့နဲ့ကအခုပညာသင်နှစ်မှာမူလသားငန်းတွေ10တန်းသေးတက်ရောက်မဲ့ကျောင်းသားကျောင်းသူ 1,100 ကျော်ရှိနေပြီးကျောင်းဝတ်စုံတင်ထောက်ကူပစ္စည်းတွေလိုအပ်နေတယ်လို့လည်းပလက်ဝမ်မြို့နယ်တိုက်ပွဲရှောင်တဲ့တဘာဝကူညီရေးဖွဲ့ဥက္ကဋ္ဌဦးစန်နီကပြောပါတယ
်။အခုကချင်းပြည်နယ်အစိုးရနဲ့ညီနိုင်ပြီးတော့ဆောင်ရွက်တာကသူတို့အတွက်တည်တန်းကျောင်းဆောင်ယာယီကျောင်းဆောင်ပေါ့နော်ဒီကိုအစီအစဉ်ရှိတယ်အခုတစ်တီခွဲစိတ်နေပြီအထက်ကတိမကူကျောင်းဆောင်နဲ့ဆောင်ရထားတယ်ရှိတယ်ကျောင်းသူကျောင်းသားတွေအတွက်ကတော့အဓိကတော့ကျွန်တော်အဝတ်အစားတွေလဲလို့မှာပေါ့စာရေးကျွတ်ရတယ်လို့မယ
်မြန်မာတနင်္ဂနွေလုံးမှာအခြေခံပညာထက်ဆောင်ကျောင်းတွေကိုပြီးခဲ့တဲ့ဇူလိုင်23ရက်နေ့ကစလို့ပြည်ထောင်စုကျန်းမာရေးနဲ့အင်္ဂစားဝန်ကြီးဌာနရဲ့စီကံတမချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လှစ်ခဲ့ကြပေမဲ့စိတ်မွေးဖြစ်ပွားရသေးတာပလက်ဝမြို့နယ်မှာတော့အခြေခံပညာထက်ဆောင်ကျောင်းတာဖွင့်လှစ်နိုင်တယ်လို့ပလက်ဝမြို့နယ်ပညာရေးမှူးစလိုင်းအောင်မင်းကပြောပါတယ်ချင်းမြင့်နယ်မှာအခြေခံပညာထက်သန်းကျောင်းပေါင်း236ကျောင်းရှိတဲ့ထဲကနေဇူလိုင်လ28ရက်နေ့စရင်ရအထက်သန်းကျောင်းပေါင်း131ကျောင်းဖွင့်လှစ်နိုင်ခဲ့ပြီလို့ချင်းမြင့်နယ်ပညာရေးဌာနကနေသိရပါဗျ
။ဆက်ပြီးတော့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမှာတော့တော်ပြီးကောင်းတဲ့ကိုယ်စားလှယ်တွေရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြသလိုဒေသခံတိုင်းသားပါတီတွေနိုင်ခြေရှိမယ်လို့လည်းသုံးသပ်နေကြပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ပြည်သူလူထုတွေဟာဒီမိုကရေစီရေချိန်မြင့်မားလာတဲ့အတွက်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကိုပြည်နယ်ဖွံ့ဖြိုးရေးအတွက်ကောင်းတဲ့လူတော်တဲ့လူတွေကိုပဲရွေးချယ်လိုက်မယ်လို့မွန်ပြည်နယ်လူထုဆောင်ရွက်ဥက္ကဋ္ဌဦးမမောင်စောထွန်းကအခုလိုပြောပါတယ
်ပြည်သူလူထုကဒီမိုကရေစီရေချိန်လေးနည်းနည်းပို့မြင့်လာတဲ့အခါကျတော့ကျွန်တော်တို့ဖွံ့ဖြိုးရေးတွေပါလို့ကနည်းနည်းစဉ်းစားလာပြီ2020ရွေးကောက်ပွဲရဲ့အခင်းကျင်းမှာတော့ကျွန်တော်တို့ကပြည်နယ်အတွက်ဆိုရင်လူကိုပို့ပြီးတော့ရေးချလာမယ်သဘောတွေမြင်လာလူကောင်းကိုပို့ရွေးချယ်ခြင်းလားပေါ့အပေါ်မှာဟိုပေါ့ဒီမိုကရေစီရရှိရေးအတွက် NLD ကိုထောက်ခံတာတစ်ပိုင်းပေါ့ဒါပေမဲ့သို့သောကိုယ်ဖွံ့ဖြိုးရေးအတွက်ကြတော့ဟိုကောင်းတဲ့လူတော်တဲ့လူတွေကိုပို့ရွေးချင်လာတဲ့ဆိုရယ်ပုံမှန်လေးတွေတော့တွေ့ရတာပေါ့
ကိုပြည်နယ်ကိုဦးစားပေးပြီးတော်တဲ့တတ်တဲ့လူတွေကိုရွေးချယ်နိုင်ဖို့မဲလာပေးကြဖို့ ਨੇ တို့ပေမဲ့လူတွေကိုနှုတ်ပေါက်တော့မလောက်ကြပါနဲ့ဆိုပြီးမွန်ပြည်နယ်လူထုဆောင်ရွက်အဖွဲ့ကဖောက်ရှားမှုတွေလုပ်နေတယ်လို့လည်းသူကဆိုပါတယ်။ဒါအပြင်မွန်ပြည်နယ် NLD ကိုယ်စားလှယ်လောင်းရွေးချယ်မှုအချုပ်အရှင်ပဋိပက္ခတွေရှိနေတဲ့အနေအထားမှာအရင်မွန်ပါတီခွဲတွေကိုတစုတစည်းတည်းပြန်လည်ပေါင်းစည်းထားတဲ့မွန်ညီညွတ်ရေးပါတီ MUP ကပညာတတ်လူငယ်မျိုးဆက်တွေနဲ့ရှင်ပြန်ရမှာဖြစ်တဲ့အတွက်NLD နေနဲ့အတော်လေးကြိုးစားရမယ်လို့ရေးမြို့နယ်လူမှုကြိုးဆောင်ဖွဲ့ YSS မှဦးအောင်နိုင်ဝင်းကအခုလိုတုံ့တက်ပါတယ်
ဒီနယ်အဆင့်မှာဆိုလို့ရှင် NLD ပါတီကလူဟောင်းအားလုံးနှိပါဖြစ်နေတာကိုတွေ့ရတယ်ပြည်တော်စုအဆင့်မှာတော့လူဟောင်းရောလူတိအချို့ရောပါသွားတာကိုတွေ့ရပါတယ် ငုံညီရေးပါတီနေနဲ့ကြတော့ပြည်နယ်ဆင်ရောဒီတော်စုဆင်ရောမှာရွေးချယ်ထားတဲ့ကိုယ်စားလှယ်တွေဟာအများလူထုကလက်ခံတဲ့လူတွေပါလာတာကိုတွေ့ရတာပေါ့ကျွန်တော်ချွတ်ထင်ပေါ့လေ NLD ပါတီနေနဲ့ဒီ2020ရွေးကောက်ပွဲမှာတော့ရွေးကောက်ပွဲနေရာ10ခုတောင်ပြည့်ပါမလားလို့ကျွန်တော်ကစိုးရိမ်မိတယ်ကိုယ်ညီရေးပါတီနေနဲ့ကတော့ကျွန်တော်တို့အမြင်မှာတော့50ရာခိုင်နှုန်းလောက်တော့အနည်းဆုံးပါသွားမယ်လို့ကျွန်တော်ကယူင်မိပါတယ
်မော်လမြိုင်မြို့အခြေဆိုင်တာလွင်တိုင်းအက်ဒီတာကိုမင်းမင်းနွယ်ကတော့မွန်ပြည်နယ်မှာဒီပါတီကြီးတွေချိတ်အနေရှင်းပြန်ကြတဲ့အထက်မှာမွန်ညီညွတ်ရေးပါတီကအနိုင်ရလိမ့်မယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ခိုင်သာဒေတာမှာတော့ခိုင်သာပါတီကအနိုင်ရမယ်လို့ကျွန်တော်သုံးသပ်ပါတယ
်။မွန်ပြည်နယ်မဲဆန္ဒနယ်မြေ45နေရာမှာ NLD နဲ့ပြည်ခိုင်ဖြိုးပါတီကတော့နေရာအလုံးရှင်းပြိုင်သွားမှာဖြစ်တယ်လို့မွန်ညီညွတ်ရေးပါတီကတော့တထောင်မီနင်းကလွယ်ပြီးမဲဆန္ဒနယ်မြေ35နေရာရှင်းပြိုင်သွားမှာဖြစ်ပါတယ်ရှင်။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။တမရော်တပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်ကရင်ပြည်နယ်ဖားပွန်မြို့နယ်မှာလူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။ရသေတောင်မြို့နယ်မှာမဒိန်ချင်းခံရတဲ့ဆိုပြီးတရားစွဲဆိုခဲ့သူဥက္ကာကျေးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ဖက်အဖွဲ့တရားကျော်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။တော်ရရှိညာပိုင်းအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်ကြပေးသွားမှာဖြစ်ပါတယ်။ကွာတော်မှာ COVID-19 ရောဂါကူးစက်ခံသူဦးရေဟာ18သန်းကျော်နဲ့သေဆုံးသူ6သိန်းခွဲသောင်းနီးပါးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်သူနဲ့သေဆုံးသူအများဆုံးရှိနေပြီးတော့ကူးစက်သူစုစုပေါင်း 4.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်အမေရိကန်မှာသေဆုံးသူရေအတွက်ဟာ3သိန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကမနေ့ကဖော်ပြလိုက်ပါတယ်။California, Florida နဲ့ Texas လို့တချို့ပြည်နယ်တွေမှာတော့သေဆုံးမှုတွေဟာအပတ်စဉ်ဒါမှမဟုတ်နေ့စဉ်စံချိန်တင်တိုးနေတာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်9ဦးတွေ့ရှိခဲ့ရတာကြောင့်ဒါဟာ3လအကြာမှာပထမဆုံးချိန်ရောဂါပိုပြန်ကူးစက်လာတာဖြစ်ပြီးတော့ကူးစက်မှုတွေဘလို့ဖြစ်လာသလဲဆိုတာခြေရာမခံနိုင်သေးဘူးလို့အာဏာပိုင်တွေကပြောပါတယ်။အိန္ဒိယဘက်မှာဆိုရင်လည်းလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5000ကျော်ရှိတယ်လို့ဒီနေ့မှာပြောလိုက်ပါတယ်။ဒါဟာအိန္ဒိယမှာဗိုင်းရပ်စ်ကူးစက်ခံသူတစ်ရက်ထဲ5000ကျော်တာပထမဆုံးချိန်ဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း158000ကျော်သွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ Victoria ပြည်နယ်မှာဗုဒ္ဓဦးနေ့ကဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ923ယောက်နဲ့သေဆုံးသူ73ယောက်ရှိပြီးဒါဟာတရက်ထဲမှာလည်းကူးစက်မှုအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကတော့အခုလိုကူးစက်မှုတွေတိုးလာနေတာဟာဒေသခံတွေအနေနဲ့ရောဂါလက္ခဏာတွေပြနေတဲ့ကြားကပဲအလုံသွားတာတွေအပြင်းသွားတာတွေဆက်လုပ်နေကြပြီးတော့တက်ကြီးစောင့်ရှောက်ရေးခရာတွေမှာလည်းရောဂါကူးစက်မှုတွေကြောင့်ဆိုပြီးတော့အပြစ်တင်လိုက်ပါတယ်။လာမယ့်တနင်္ဂနွေနေ့ကစပြီးတော့ပြည်내တစ်ခုလုံးမှာအပြင်ထွက်ရင်နှာခေါင်းစည်းတွေမှာဖြစ်မနေတတ်ကြဖို့ကိုလည်းပြည်내ဝန်ကြီးချုပ် Daniel Andrews ကအမိန့်ထုတ်လိုက်ပါတယ်။ဆန္ဒပြတဲ့သူတွေနဲ့ပြည်ထောင်စုရဲတပ်ဖွဲ့ကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားနေတဲ့ American ပြည်ထောင်စု Oregon ပြည်내 Portland မြို့ကနေဒီပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေဒီနေ့ကြာသပတေးနေ့မှာစတင်ရုပ်သိမ်းတော့မှာဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူး Kate Brown ကပြောလိုက်ပါတယ်။ပြည်ထောင်စုနဲ့ပြည်내အစိုးရတာဝန်ရှိသူတွေကြားသဘောတူညီမှုရပြီးတဲ့နောက်အခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဟာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ရဲ့မျိုးဆက်သစ်အင်္ဂါဂျိုစူးစမ်းလေ့လာရေးယင်း Perseverance ကိုဒီကနေ့ခြားသပတေးနေ့မှာ Florida ပြည်နယ် Cape Canaveral ကနေလွတ်တင်မှာဖြစ်ပါတယ်။အင်္ဂါဂျိုမှာတက်ရှိသတ္တဝါတွေရှိခဲ့သလားဆိုတာကိုဒီယင်းကိုအသုံးပြုပြီးစူးစမ်းလေ့လာသွားဖို့စီစဉ်ထားပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်မှာနှစ်ပေါင်းများစွာတာဝန်ထမ်းခဲ့တဲ့ထင်ရှားတဲ့ဒီမိုကရက်အမတ်တူလည်းဖြစ်ပြီးသူခွင့်ရေးခေါင်းဆောင်တူလည်းဖြစ်တဲ့အောက်လွှတ်တော်အမတ် John Lewis ရဲ့ဇာပနာကိုဒီကနေ့ခြားသပတေးနေ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကအောက်မေ့ဘွယ်အခမ်းအနားပြီးမှကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်ဒီနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလည်းလောမှာရာရင်ဆိုင်ထားပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တို့ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်မယ်ပါ။
This program has come to you from the Voice of America, Washington.